Welcome to the Voice of America in Burmese.
မနက်ငန်းသူနိုင်ငံသားအားလုံးပြန်ရည်ခင်းရှင်းကြပါစေလို့ဆုတောင်းမေတ္တာပို့သပါရခင်။2022ခုနှစ်မလ29ရက်စနေနေ့ညပဲ VOA မြန်မာပိုင်းအစီအစဉ်လေးကိုည9:00နာရီကနေ10:00နာရီထိဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ COVID-19 ရေပေါ်အခြေအနေတွေကြောင့် VOA အစီအစဉ်လေးကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေတာပါ။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကျွန်တော်ဇဝန်လိုက်နဲ့အတူကိုဝင်းမင်းကတင်ပြပေးသွားမှာဖြစ်ပါရခင်။မြန်မာနိုင်ငံမှာဒီကနေ့မလ29ရက်နေ့မှာတမတော်နဲ့အခမ်းအနားကျင်းပတဲ့နေ့မှာပဲနိုင်ငံတော်စစ်အာဏာသိမ်းမှုကိုစန့်ကျင်ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲမှုတွေပြုလုပ်ခဲ့တဲ့အတွက်ဒီနေ့တည့်ရက်ထဲမှာတင်ညနေဆောင်အထိလူ90ရဲ့မင်းတင်ဆုံးခဲ့ပြီးဖြစ်ပါတယ်ချင်းချင်းနောက်ဆုံးရရှိထားတဲ့စီးရင်အရာရန်ကုန်တိုင်းဒလားမြို့နယ်တခုထဲမှာမင်းညကတည်ဆုံတာအပါအဝင်တည်ဆုံသူ12ဦးရှိပါတယ်။မန္တလေးမြို့တမြို့ထဲမှာဒီကနေ့လူ10ဦးထက်မနည်းတည်ဆုံခဲ့သလိုပြင်းဦးလယ်မှာတည်ဆုံသူ9ဦးထက်မနည်းမြစ်ထီလာမှာ4ဦးထက်မနည်းပဲခူးကူမှာ3ဦးရန်ကုန်အင်းစိန်မှာ3ဦးထက်မနည်းနဲ့ရန်ကုန်တိုင်းအတွင်းကတခြားမြို့တွေမှာလည်းတည်ဆုံသူတွေအများအပြားရှိခဲ့ပါတယ်။ဒါပြင်မိုးကုတ်မှာ2ဦးထက်မနည်းပသိမ်မှာ2ဦးထက်မနည်းကျောက်ပတောင်းမှာနောက်ဦးတယ်မနေနဲ့နိုင်ငံတော်ကမြို့နယ်ပေါင်းအနည်းဆုံး23မြို့နယ်မှာတည်ဆုံသူတွေရှိနေပါတယ်။တည်ဆုံသူတွေရဲ့အသက်မပြည့်သေးတဲ့13နှစ်ဆလင်းနှစ်အရွယ်လူငယ်တွေပါပါဝင်နေပါတယ်
။အာမသာတည်သွားတာဟုတ်ဟုတ်ဟုတ်သာတည်သွား
တာဟုတ်ဟုတ်ကျွန်တော်တည်းရွယ်သားလေးတည်သွားလို့ပူဆွေးတော့ကရောက်နေတဲ့ဖခင်ဖြစ်သူတဦးရဲ့အတန်းဖြစ်ပါတယ်။ဒီကနေ့အကျန်းဖက်ပြစ်ခတ်မှုတွေနဲ့အသက်တစ်နှစ်အရွယ်ကလေးငယ်တဦးလည်းမျိုးလုံးကိုရပါကြည်စံထိမှန်ခဲ့တယ်လို့သိရပါတယ်။ဒီကနေ့တည်ဆုံသူအရေးအတွက်ဟာဆီယနာတဲမှုကိုစန့်ကျင်ဆန္ဒပြမှုတွေကိုလက်နက်ကင်တပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွဲခဲ့တဲ့အထက်အသေးအပြောက်အများဆုံးနေ့လည်းဖြစ်ပါလေဆန္ဒပြသူလူငယ်တွေအနေနဲ့နောက်ဆင့်နဲ့နောက်ကျောကိုဖြစ်ခံရပြီးအသက်ဆုံးရှုံးရနိုင်တဲ့ဆိုတဲ့သတိပေးကြညာချက်တွေမြမရုပ်ငင်တန်ကြားကတောက်ကြံနေမှာထုတ်လွှင့်ပြောဆိုပြီးနောက်တစ်နေ့မှာအခုလိုဖြစ်ခဖြိုခွဲမှုတွေကိုအချိန်မြင့်လှုပ်ဆောင်လာတာဖြစ်ပါလေခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်သူတွေကိုလက်နက်ကင်တပ်ဖွဲ့တွေဘက်ကအကြမ်းဖက်ဖြိုခွဲမှုတွေရှိနေပေမဲ့လည်းဆန္ဒပြမှုတွေကတော့အခုချိန်ထိအရှိန်လျော့သွားခြင်းမရှိသေးပါဘူး။ဒီကနေ့မှာမြန်မာနိုင်ငံတော်အသေးဆုံးသူအများအပြားရှိခဲ့ပေမဲ့ဆန္ဒပြသူတွေဟာမနေ့အစောပိုင်းကစပြီးအာယုံဥသပိတ်အတန်တိတ်သပိတ်စသဖြင့်ညီမျိုးစုံနဲ့အာဏာသိမ်းမှုကိုဆက်လက်ကန့်ကွက်နေကြသလိုလက်မတွေပေါ်ထွက်ဆန္ဒပြသူတွေလည်းနိုင်ငံအနှံ့အပြားမှာရှိခဲ့ပါလေ။ဒီနေ့အတိုင်းလောင်းလုံးမြို့မှာလည်းဒီကနေ့ရာနဲ့ချီတဲ့ပြည်သူတွေလက်မတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေကိုတစ်ဖက်မှာအကြမ်းဖက်ဖြိုခွဲမှုတွေရှိနေသလိုရန်ကုန်မြို့တော်တဝိုက်ပိတ်ဆို့ထားတဲ့လမ်းတွေကိုအာဏာပိုင်တွေကဘူဒိုဇာတွေနဲ့လိုက်လံရှင်းလင်းတာတွေလည်းပြုလုပ်နေပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုနိုင်ငံတော်ကန့်ကွက်ဆန္ဒပြနေကြပေမဲ့ဒီကနေ့နေပြည်တော်မှာ86ကြိမ်မြောက်တမတော်နေ့အခမ်းအနားကိုကျင်းပခဲ့ပါတယ်။ဒီကနေ့အခမ်းအနားကိုအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလည်းတက်ရောက်အမှာစကားပြောကြားခဲ့တာပါ။အာဏာသိမ်းပြီးပထမဆုံးအကြိမ်သူပြောခဲ့တဲ့မင်းကွန်းနဲ့အလားတူတဲ့မင်းကွန်းကိုပြောကြားခဲ့တာမှာ2020ရွက်ောက်ပွဲမဲမတမာမှုရှိခဲ့တဲ့ကိစ္စကိုထပ်မံထည့်သွင်းပြောဆိုခဲ့တယ်လို့ရွက်ောက်ပွဲကျင်းပပြီမယ်လို့ပြောဆိုခဲ့ပေမဲ့ဘယ်တော့ကျင်းပပြီမယ်ဆိုတဲ့ရက်ကိုတော့ထည့်သွင်းပြောဆိုခဲ့ခြင်းမရှိပါဘူး။ဒါ့အပြင်ဒီကနေ့အခမ်းအနားကိုတက်ရောက်လာကြတဲ့တန်တမာတွေကရုရှားနိုင်ငံကတန်တမာတက်ရောက်လာတာကိုပြမကြီးမြောင်လည်းကသူပြောကြတဲ့ထက်မှထည့်သွင်းပြဆုခဲ့ပြီးဖာရှားဟာမိတ်ဆွေအစ်အမှန်ဖြစ်တယ်လို့ပြောခဲ့ပါတယ်။ဒီနေ့ကျင်းပတဲ့တမတော်နေ့အခမ်းအနားကိုခေတ်သုံးခေတ်ကိုတရုတ်ခေါ်တဲ့စီးရေးပြပွဲကိုပြုလုပ်ခဲ့တယ်လို့သိရပါတယ်။ဒီကနေ့ကျင်းပတဲ့တမတော်နေ့အခမ်းအနားကိုရုရှား၊တရုတ်၊အိန္ဒိယ၊ပါကစ္စတန်၊ဘင်္ဂလားဒေ့ရှ၊ဗီယက်နမ်၊လာအိုနဲ့ထိုင်းစတဲ့နိုင်ငံပေါင်း၈နိုင်ငံကတန်တမာတချို့တက်ရောက်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆီယနာသိမ်းမှုစန့်ကျင်ဆန္ဒပြသူတွေကိုတနက်ကင်တပ်ဖွဲ့တွေကကြီးစံအစ်စ်တွေရပါကြီးစံတွေညည့်ယူပုံနေတဲ့အကြမ်းဖက်ဖြိုခွဲမှုတွေဖြစ်ပေါ်နေတဲ့တစ်ချိန်တည်းမှာပဲဒီကနေ့ရန်ကုန်မြို့မှာရှိတဲ့အမေရိကန်စင်တာနဲ့တနက်ကြီးစံထိမှန်ခဲ့ကြောင်းအမေရိကန်တန်ရုံးဝန်ထမ်းတဦးက VOA ကိုအတည်ပြုပြောဆိုပါတယ်ဒီပြစ်ခတ်မှုကြောင့်ထိခိုက်ဒဏ်ရာရသူမရှိဘူးလို့အမေရိကန်တန်ရုံးတာဝန်ရှိသူတဦးကလည်း VOA ကိုအတည်ပြုပြောဆိုပြီးဒီကိစ္စနဲ့ပတ်သက်လို့အမေရိကန်တန်ရုံးကမကြခင်မှာကြေညာချက်ထုတ်ပြန်မှုရှိတယ်လို့သိရပါတယ်ရန်ကုန်အမေရိကန်စင်တာတနက်ကြီးစံထိမှန်ပြီးမှတချို့ကွဲအနေနဲ့ပုံတွေလည်းလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေပါတယ် မနေ့မလ26ရက်နေ့တုန်းကတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်တာမကြီးသောမတ်ဖိုင်ဒါနဲ့ဇနီးတို့ကဆင်ရနာတိမ်မှုကိုစန့်ကျင်ဆန္ဒပြရင်းဖေဖော်ဝါရီလ28ရက်နေ့ကကြာဆုံးသွားတဲ့အသက်23နှစ်အရွယ်ကိုညင်ကြီးအောင်ထက်နိုင်ကိုကာရဝပြုတဲ့အနေနဲ့သူတနတ်ကြည်စံထိမှပြေဆုံးသွားတဲ့လေကန်လာမဘော်ကအာထကငါကမာရွတ်ကျောင်းရှိမှလွမ်းသူပန်းခွေချခဲ့ပါတယ်။ဒါ့အပြင်ဖေဖော်ဝါရီလ10ရက်နေ့ကစပြီးအသက်ပြေးခဲ့ကြတဲ့သူအားလုံးကိုမိမိတို့ကအမတ်ရကကာရဝပြုကြောင်းအမေရိကန်တန်ယုံ Facebook လူမှုကွန်ရက်ဆံမျက်နှာမှာလည်းရေးသားဖော်ပြထားပါတယ်ခင်ဗျာ
။ You American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.32kHz 93.9 5.32kHz 98.9 5.55 တို့ဖြင့်စနေတိုင်းတွင်မှာ5.190kHz 105.9 ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်။တင်တော်ဝင်းမင်ပါစနေနေ့ညပိုင်း VOA American တရဲ့ထေကန်းရောက်တဲ့နေကိုဆက်ပြောပြနေပါတယ်။အဓိကတိုင်းသားလက်နက်ကင်တပ်ဖွဲ့ခေါင်းဆောင်တူကမြန်မာစစ်တပ်အနေနဲ့ဆန္ဒပြသူတွေကိုနောက်ထပ်ပစ်သတ်နေရင်ရက်ကြည့်နေမှာမဟုတ်တော့ဘူးလို့ပြင်းပြင်းထန်ထန်သတိပေးလိုက်ပါတယ်။NCA တနင်္ဂနွေလုံးအပြည့်ရစာချုပ်လက်မှတ်ထိုးရတဲ့ RCSS ရှမ်းပြည်ပြည်လဲထီတော်ရေးကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးရော့စက်အနေနဲ့ Rider သတင်းဌာနကိုဒီနေ့ပဲအခုလိုပြောလိုက်ပြီးမြမတက်မတော်နေဟာလူသက်ပွဲနေလို့ဖြစ်သွားပြီလို့လည်းဝေဖန်လိုက်ပါတယ်။အခုမြမစစ်တပ်လုပ်နေတာတွေကဒီမိုကရေစီကိုကာကွယ်တာမဟုတ်ဘူးဒီမိုကရေစီကိုဖျက်ဆီးနေတာသာဖြစ်သွားပြီလို့ SSC ရှမ်းပြည်တောင်ပိုင်းတက်လို့လည်းလူသိများတဲ့ဒီအဖွဲ့ကောင်ဆောင်ကဆက်ဝေဖန်လိုက်ပါတယ်။အရင်ဖက်စ်တော်လိုင်းတွေကိုတက်မတော်အနေဖြင့်စစ်တပ်လူကြပြောင်းလဲခဲ့တဲ့ဒီနေ့မှာမြန်မာနိုင်ငံတဝန်းတစ်သက်ခဲ့ရတဲ့ဆန္ဒပြသူစံချိန်တင်မြင့်တက်လာနေချိန်မှာဗိုလ်ချုပ်ကြီးရွတ်ဆက်ကမြန်မာစစ်တပ်ဆက်ပြီးတစ်သက်အနိုင်ရှင်းနေတော့တိုင်းနာလက်နက်ကိုင်တပ်တွေအနေနဲ့ဘာမှမတုံ့ပြန်ပဲငြိမ်နေလို့မရတော့ဘူးထင်တယ်လို့ပြောလိုက်ပါတယ်။ဒါအပြင်လက်ရှိစစ်အာဏာသိမ်းဆက်ရင်ဆန္ဒပြသူတွေတောင်းဆိုနေတဲ့ဖက်ဒရယ်တက်မတော်ကိုလည်းသူထောက်ခံတဲ့တိုင်းသားတက်တွေမှာလည်းအလားတူဘုံရံသူရှိထားပြီးတာမို့အတူလက်တွဲပြီးပြည်သူကိုတိုက်တဲ့တက်ကိုပြန်တိုက်ရလိမ့်မယ်လို့ရော့စက်ကဆက်သတိပေးခဲ့ပါတယ်။မြန်မာစစ်အာဏာသိမ်းကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့ဒီနေ့တက်မတော်နေ့အခမ်းအနားမှာပြည်သူကိုကာကွယ်ဖို့နဲ့ဒီမိုကရေစီနှစ်တင်ဖို့တာဝန်ရှိတယ်လို့ပြောလိုက်ချိန်မှာထိုင်းနယ်စပ်ခြေစိုက်ရှမ်းလက်နက်ကိုင်တက်ကောင်းဆောင်ကအခုလိုပြန်ဝေဖန်သတိပေးခဲ့တာပါခင်ဗျ။ဂျပန်မှာနေထိုင်တဲ့မြန်မာတပ်ဖွဲ့ကဂျပန်ဆိုးရအနေနဲ့မြန်မာစစ်အုပ်စုပေါ်စီးပွားရေးတက်ခတ်မှုတွေဘာကြောင့်မလုပ်သေးတာလဲလို့စာပို့မေးမြန်းလိုက်ပါတယ်။ Human Rights Now လို့ခေါ်တဲ့ NGO အဖွဲ့တစ်ခုနဲ့ပေါင်းရီးပြီးဂျပန်နိုင်ငံသားရေးဝန်ကြီးဌာနကိုမနေ့ကပို့ခဲ့တဲ့ဒီအိတ်ဖွင့်ပေးစာထဲမှာဂျပန်ဆိုးရအနေနဲ့မြန်မာစစ်ကောင်စီရဲ့မတရားလုပ်ရက်တွေပေါ်တုံ့ပြန်ကြေညာချက်ထုတ်တာနဲ့အရေးယူလှုပ်ဆောင်တာတွေလုပ်ပြီးသင့်နေပြီလို့ဖော်ပြထားပါတယ်။ဒီအိတ်ဖွင့်ပေးစာပေးပြီးဂျပန်ဂျိုင်းရဲ့လွှတ်တော်မှလုပ်တဲ့သတင်းစာရှင်းလင်းပွဲမှာလည်းမြန်မာနိုင်ငံသားများသိကိုယ်စားလှယ်ဦးတန်းဆွေကဂျပန်ဆိုးရအနေနဲ့မြန်မာစစ်တပ်ပေါ်ပိုဖိအားပေးတင်နေပြီလို့တောင်းဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတာ54ရက်တောင်ရှိလာနေပြီးဒါပေမဲ့ဂျပန်ဆိုးရအနေနဲ့အထိပယ်ရှိတဲ့ရေးယူလှုပ်ဆောင်မှုဘာမှမလုပ်ပေးသေးဘူး။ဒါကဘာမှမလုပ်ပဲလက်ပတ်ရက်ကြည့်နေတဲ့သဘောဖြစ်တယ်လို့သူကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ဒါအပြင်ဒီအိတ်ဖွင့်ပေးစာထဲမှာလည်းမြန်မာစစ်တပ်နဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေနဲ့လူပုဂ္ဂိုလ်တွေပေါ်မှာစီးပွားရေးရတက္ကပိတ်ဆို့မှုလုပ်မပေးသေးတာကိုလည်းဂျပန်အစိုးရကမေးခွန်းထုတ်ထားပါတယ်။ဒီမြန်မာအဖွဲ့အစိုးရဂျပန်နိုင်ငံသားဝန်ကြီးဌာနကအရာရှိတူကတော့အခုမြန်မာရေးပေါ်မကြာခင်တုံ့ပြန်လှုပ်ဆောင်ပေးဖို့ရှိနေကြောင်းကတိပေးလိုက်တယ်လို့ဆိုပါတယ်။ဒီပြည်ရှုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဆင်းရဲတဲ့နိုင်ငံတွေအတွက် COVID-19 ကာကွယ်ဆေးရှုထမ်းပေးကြဖို့နိုင်ငံတကာအပိုင်းအဝိုင်းကိုအရေးပေါ်တောင်းဆိုလိုက်ပါတယ်။ဒီပြည်ရှုညွှန်ကြားမှု Tedros Adhanom Ghebreyesus ကတတိယချုပ်ဥဆောင်ပေးတဲ့ကမ္ဘာဆင်းရဲတဲ့နိုင်ငံတွေအတွက်ကိုဗစ်ကာကွယ်ဆေးကူညီအစီအစဉ် COVAX အနေနဲ့ကာကွယ်ဆေးဆယ်တန်းအရေးပေါ်လိုအပ်လာတဲ့ဒါကသိပ်မများတာမို့အခုလိုတောင်းဆိုရတာပါလို့ရှင်းပြပါရစေ။တတိယချုပ်ညွန်ချုပ် Gabrielsis ကပဲဒီ COVAX ကာကွယ်ဆေးကူညီညွန်ပေါင်းအဖွဲ့အနေနဲ့ဆေးပို့ဖို့အသင့်ဖြစ်နေပေမဲ့ပို့ဖို့မရှိထားတဲ့ကာကွယ်ဆေးအတွက်တော့လိုအပ်ချက်ဖြစ်နေပြီလို့ဇနီးဘာမှာလုပ်တဲ့ Internet Online သတင်းစာရှင်းလင်းပွဲမှာမနေ့ကပြောခဲ့တာပါ။ကိုဗစ်ဆိုတကခေါ်တဲ့ကမ္ဘာလုံးဆိုင်ရာဒီကိုဗစ် -19 ကာကွယ်ဆေးလလန်းမီရေဥဆောင်လှုပ်ရှားမှုအဖွဲ့အစည်းအနေနဲ့ကမ္ဘာလုံးမှာကိုဗစ်ကာကွယ်ဆေးဒန်းလူညီများလလန်းမီအသုံးပြုနိုင်ရည်ကြီးမှန်းလှုပ်ဆောင်နေတာပါ။တပြည့်ချိုကြီးကဲကဆက်ပြီးဒီကာကွယ်ဆေးဆိုင်ရာနှစ်နိုင်ငံကြားဝယ်ယူသဘောတူညီချက်တွေတင်ပို့မှုဒါစီတာတွေ ်နောက်ကာကွယ်ဆေးအမျိုးသား၏ဝါဒကျင့်သုံးတာတွေကြောင့်ဝဲလိုအားနဲ့ရောင်းလိုအားစျေးကွက်ပုံပြတ်ခဲ့ပြီးမငြိမ်းမှုတွေကြီးကြီးမားမားဖြစ်စေခဲ့တယ်လို့ဝေမန်လိုက်ပါတယ်ဒီကိုဗက်ကာကွယ်ဆေးညွန်ပေါင်းအဖွဲ့အတွက်ကာကွယ်ဆေးအဓိကပို့ပေးတဲ့နိုင်ငံတစ်ခုဖြစ်တဲ့အိန္ဒိယနိုင်ငံဘက်ကသူ့နိုင်ငံတွင်ဦးစားပေးနေရတယ်လို့ပြောပြီးအခုလိုပြောလိုက်တာဖြစ်ပေမဲ့အိန္ဒိယရဲ့လိုအပ်ချက်ကိုနားလည်ထားပြီးဒီလေးဒီပါမျှတအောင်လုပ်ပေးဖို့လည်းညှိနှိုင်းနေတယ်လို့တကြွေးချုံညွန့်ချုပ်ကပြောခဲ့ပါတယ်ခင်ဆိုင်းနိုင်ငံမှာတော့ COVID-19 ကာကွယ်ဆေးထိုးထားတဲ့နိုင်ငံသားခီးသွားတွေအတွက် quarantine အသွာလာကန့်သတ်ချက်ကိုစမ်းသပ်စီမံချက်ဖြင့်စလျှော့ပေါ့ပေးလိုက်ပါပြီဆိုင်းနိုင်ငံမှာအားလည်းရပွဲအကြီးအကျယ်ဆုံးဖြစ်ကျင်းပမဲ့ဖူကက်ကျွန်းကိုကာကွယ်ဆေးထိုးပြီးသားနိုင်ငံသားခီးသွားတွေအနေနဲ့အခုလို quarantine ဝင်စရာမလိုပဲသွားနိုင်ပြီလို့ထိုင်းဆိုရရာရှိတွေကပြောလိုက်ပြီးအစားစနကကာကွယ်ဆေးနောက်ထပ်၅သန်းလဲမှာထားတယ်လို့ဆိုပါတယ်။နိုင်ငံသားခီးတွားလုပ်ငန်းအဓိကထားတဲ့ထိုင်းနိုင်ငံအနေနဲ့မနစ်တုန်းကကာကွယ်ဆေးတင်သွင်းနိုင်တဲ့ပမာဏနယ်ပါခဲ့ရချိန်မှာအခုတော့သူ့ပြည်သူတွေအတွက်ကာကွယ်ဆေးပို့ရဖို့လုံ့ပန်းနေပြီးနိုင်ငံသားခီးတွားပို့လာဖို့လည်းအခုစမ်းသပ်စီမံချက်စတင်လိုက်တာပါ။ကာကွယ်ဆေး passport လို့ပြောလာကြတဲ့ကာကွယ်ဆေးထိုးပြီးလက်မှတ်ကိုနိုင်ငံသားခီးတွားလက်မှတ်လို့သုံးနိုင်တဲ့ဒီစမ်းစီမံချက်ကိုစတင်လိုက်ချိန်မှာထိုင်းကျန်းမာရေးအစိုးရရရှိသူကလည်းထိုင်းပြည်သူတွေရဲ့50ရာခိုင်နှုန်းကနေ60ရာခိုင်နှုန်းအထိဒီကာကွယ်ဆေးထိုးပြီးရင်စီးပွားရေးရောနိုင်ငံသားခီးတွားလုပ်ငန်းမှာပြန်ဖွင့်ပေးလို့ရပြီလို့ဆိုပါတယ်။ထိုင်းနိုင်ငံရဲ့ COVID ကာကွယ်ဆေးထိုးလုပ်ငန်းကိုဇွန်လမှာစတင်ဖို့ပြင်ဆင်ထားပြီးဒီနှစ်အကုန်ကြာရင်လူဦးရေရဲ့တဝက်ပမာဏအထိကာကွယ်ဆေးထိုးပြီးသားဖြစ်ဖို့ရည်မှန်းထားပါတယ်ခင်စနေညပိုင်းသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့အပတ်စဉ်ခဏတွေကိုနားဆင်ရတော့မှာပါခင
်ဗျ။ဟစ်တော်လိုင်းရင်းနေ့ဖြစ်တဲ့စစ်အာဏာရှင်ဆန့်ကျင်ဆန္ဒပြလှုပ်ရှားမှုတွေကိုစစ်တပ်နဲ့ရဲကပိတ်ခတ်တာကြောင့်ရန်ကုန်မြို့မှာလည်းထိခိုက်သေးဆုံးမှုတွေရှိနေပါတယ်။အင်းစိန်မြို့နယ်တစ်ခုတည်းမှာပဲ၅ဦးထပ်မံသေဆုံးခဲ့တာပါ။ရန်ကုန်ကရတဲ့သတင်းကိုတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်။ဒီနေ့တော်လိုင်းရင်းနေ့မှာရန်ကုန်တိုင်းနေရအနှံ့စစ်ကောင်စီတပ်ဖွဲ့တွေလိုက်လံနှိပ်ကွပစ်တပ်ဖြိုခွင်းနေပြီးစေကနန်းအထိတိုက်စုံးမှုတွေရှိနေပါတယ်။အင်းစိတ်မျိုးနယ်မှာတော့ပြည်သူတွေဘက်ကဆန္ဒပြသပိတ်အတွက်အတားအဆီးတွေကိုမနက်နံနာရီခွဲလောက်ကစပြီးတော့ကာယံခဲ့ကြတာပါ။အတားအဆီးတွေကာယံပြီးတိတ်မကြခင်မှာပဲရဲနဲ့စစ်တပ်ကရောက်လာပြီးတော့ပြည်သူတွေဘက်ကပြန်လည်ခုခံခဲ့ကြပါတယ်။မနက်စောပိုင်း6နာရီလောက်မှာနိုင်တာဘက်ကနေရောက်လာတဲ့ရဲနဲ့စစ်တပ်အင်အား200ဝန်းကျင်လောက်ရှိလို့ပြည်သူတွေလူစုခွဲပြီးတော့လမ်းကြားတွေတဲကနေကြောက်ကြားစနစ်နဲ့တပိတ်ပြန်ဆောက်ခဲ့ပါတယ်။ညသကောင်ရဲ့အချိန်ကလေးကပြစ်ခတ်မှုတွေရှိခဲ့တဲ့အင်းစိန်မြို့နယ်ထဲမှာဒီကနေ့ညနေ9နာရီဝန်းကျင်အထိရရှိတဲ့စည်ရင်းတွေအရတော့တေဆုံးသူ9ဦးနဲ့ကြီထိပ်ပြီးဒဏ်ရာပြင်းထန်သူ3ဦးရှိထားပါတယ်။တေဆုံးသူ9ဦးဟာအင်းစိန်ရောမဘက်က2ဦး၊ဖောက်ခံဘက်က2ဦးနဲ့အင်းစိန်ကခရက်ွက်တွေက2ဦးဖြစ်တယ်လို့မြေမာရှိနေသူတွေကဗီဒီယိုအတည်ပြုပြောကြားထားပါတယ်။
အဲ့တော့လည်းလည်းဝင်ပြီးတော့ရမ်းပြီးတော့ပြင်တယ်အဲ့ရောမတ်ကလေးဆိုရယ်တပိတ်နဲ့တော့ဝင်ရမစားဘူးအဲ့ဒါကိုသူကနှမ်းတက်သွားတာနှမ်းတက်တော့ကလေးတွေရောသူရောလမ်းမရတွေရောသတိကြတာကိုလည်းမလို့လောတဲ့ဒါရောဟိုတိတ်ဟိုတိုင်းကပြင်းထန်တော့၃ယောက်ကြာတော့၅ယောက်ပေါ့သူကရက်ွက်တဲ့ပါသူ့နေရာမှာသူကတက်ဆွဲတဲ့နေရာလေးကြီးရယ်ဟိုရက်ွက်တဲ့တွေဝင်တယ်ဆက်တယ်ဝင်တယ်ဆက်တယ်ပြန်သွားတယ်ပြီးတော့ရောကလမ်းမတိုင်းကြီးတိုင်းမြင့်တန်းလေးတို့ပင်းအောင်လမ်းတွေတို့ပတ်နေတယ်ခုလားဆိုပေါ်တော့မှလည်းမဆိုင်နေတဲ့ကားတွေကိုဒီကွန်တော့ကပြစ်သွားတယ်ကားပေါ်ကနေပေါ့အဲ့လိုပြစ်သွားတယ်လေကြည့်ရတော့ဒါမှမဟုတ်ဒီမှာကျွန်တော်ဓာတ်ပုံတွေပါတော့မရဘူးဒါပေမဲ့တေးလို့တည်ကြတယ်ပဲရန်ကပြစ်သွားတာတော့ရှိတယ်အခုတော့ဟိုလမ်းတွေပေါ်မှာကားတွေဆိုင်နေတယ်တိတ်မတွေ့တော့ဘူးကြလူသူတို့တွေပဲပတ်နေ
တင်ငန်းကျော်16ရက်ကွက်မှာလဲစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့ဝင်ရောက်ပြစ်ခတ်မှုကြောင့်တဦးတည်ဆုံးတယ်လို့မျက်မြင်တဦးက VOE ကိုပြောပါတယ
်ကျွန်တော်တင်ငန်းကျော်16ရက်ကွက်မှာတော့တရားတည်သွားရမှာတင်ငန်းကျော်16ရက်ကွက်ဟိုဖျားလဲအကျော်ဟိုကကျွန်တော်နောက်တစ်ယောက်ဖြတ်တည်တာဆိုတော့ဒီလားမသိတာမပြောနိုင်သေးဘူးပေါ့မှာပြီးတော့ဒီအခုတန်တူမှလမ်းမကြီးတောက်လျှောက်မှလည်းအဲ့လိုမျိုးပေါ်နေနေလို့ရတယ်သူကဒီပူဒူစာနဲ့အဲ့ဒီဟာတွေလိုက်ဖြူနေဟိုဟာဗာလေရဲကားတွေစက်ကားတွေပေါ့ဘူးပွက်ပြီးတော့ဟိုလမ်းကြားတွေထဲမှာထားလာကြဗျာအင်အားတော်တော်များတယ
်ဆန်းကြောင်မြို့နယ်ဘ ਹੁ လမ်းမှလည်းစန့်ကျင်ဆန္ဒပြနေတဲ့လူငယ်တွေကိုအတန်ပုံမျက်ရည်ပုံတွေအချင်းချင်းဖြိုခွင်းပြီးတော့လူနေတိုက်အထက်မြင့်တွေကိုလည်းလောင်လေးကွာတွေဒုတ်တွေနဲ့လည်းပြစ်ခတ်တာတွေရှိနေပါတယ်အလားတူပဲဒီကနေ့ရန်ကုန်ကဆန်းကျင်ဆန္ဒပြပွဲတွေကိုလက်နက်ကိုင်တွေဘက်ကလိုက်လံနေနေပစ်ခတ်မှုတွေကြောင့်ဆန်းကျောင်းမြို့နယ်ရန်ကြီးအောင်လမ်းမှာတဦးရန်ကင်းမြို့နယ်ရန်ရှင်းလမ်းမှာတဦးတကုံစိတ်ကန်းယူနာဥယျာဉ်မြို့တော်မှာတဦးကြီးထိမှန်ပြီးတည်ဆုံးခဲ့တယ်လို့ပြည်တွင်းသတင်းတွေမှာဖော်ပြထားပါတယ်။မနေ့ညကဒလားမြို့နယ်မှာဖမ်းဆီးခံရတဲ့အမျိုးသမီး2ဦးကိုပြန်လွှတ်ပေးဖို့တောင်းဆိုနေကြတဲ့လူလူကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကကြီးအစ်စ်တွေတုံးပြီးတော့ပစ်ခတ်ဖြိုခွင်းမှုမှာတော့ လူ၈ယောက်တည်ဆုံးပြီးတော့22ယောက်ထိခိုက်ဒဏ်ရာခဲ့တယ်လို့ပြစ်ခတ်ခဲ့တဲ့အချိန်ထွက်ပြေးခဲ့ရတဲ့တော်ကြောင်လှူရှားသူတူကဒီနေ့မနေ့ပိုင်းမှာ view ကိုပြောပါတယ်
ဘလုံးတက်တဲ့ကြတာ22ယောက်ကြာပါပြီ22ယောက်ခံရ22ယောက်ထိခိုက်ဒဏ်ရာရတာသူတို့ဆွဲသွားတာတော့9ယောက်လောက်ရှိတယ်ကြာသူတို့ဆွဲသွားတာစနပ်ကြတဲ့ဒီမှာပြစ်ခတ်ရတာရှိပါတယ်ရှိပါတယ်ဒီကိုဆွဲသွားတာအဲသူတို့ကခေါင်းတန်ရသူတို့ကကျတော့ရင်ဘက်ထောက်ထွက်တန်ရတယ်သူကကျတော့အဲ့လိုမျိုးစတော့တူးသွားတာစတော့ချီတူးသွားတာသူတို့ကတစ်ထွက်များပြီးတော့ဆုံးသွားတာပေါ့သူတန်ရတယ်နောက်ပြီးတော့ဒီစီးကုန်ဖွင့်ထွက်တန်ရတယ်များတယ်ကရင်ဘက်တန်ရတို့ခေါင်းတန်ရတို့စီးကုန်ဖွင့်ထွက်တန်ရတို့အဲ့လိုမျိုးဖြစ်တာအဲ့လိုဖြစ်ပြီးတော့များဆုံးသွားတာပေါ့ရှိတယ်ဒီအဲ့လိုဖြစ်တော့ဒီဆက်နေနှစ်ယောက်ကတော့အဲ့တင်ပါတို့ပေါင်တို့ညနာတို့အဲ့လိုမျိုးအဲ့လိုမျိုးဖြစ်ရ
ဒလမျိုးနယ်မှာဖမ်းဆီးခံရတဲ့အမျိုးသမီးနူးကိုပြန်လွတ်ပေးဖို့ရဲစခန်းကိုဝိုင်းပြီးတောင်းဆိုရကမနေ့ည12နာရီလောက်မှာစစ်တပ်နဲ့ရဲတွေကပစ်ခတ်မှုကြောင့်အရသာ10ဦးသေဆုံးပြီးတော့22ဦးထိခိုက်ဒဏ်ရာရခဲ့တာဖြစ်ပါတယ်။လူသေးလောင်းတဲ့ဒဏ်ရာရသူတချို့ကိုလည်းစစ်တပ်ကဆွဲယူသွားတယ်လို့ပြောပါတယ်။စစ်တပ်နဲ့ရဲတပ်ဖွဲ့ကအင်အားအလုံးရင်တုံးပြီးတော့တနက်ကြီးအစ်စ်ရောဘတ်ကြီးအတန်မိုင်းနေနဲ့တောက်ကြနေည12နာရီကျော်ကနေမနေ့2နာရီထိဇက်တိုက်တရထဲပြစ်ခဲ့တာဖြစ်ပါတယ်ဆရာနာသိန်းစန့်ကျင်ရေလှုံ့ဆော်မှုတွေကိုရန်ကုန်ပါဝဲတခြားဒေသအသီးသီးကမြို့နယ်ရက်ွက်ကြီးရော်တွေမှာတနက်ကြီးစစ်တွေနဲ့ပြစ်ခတ်ဖြိုခွင်းပြီးတော့ရိုင်းနဲ့ဖမ်းဆီးမှုတွေလှုံ့ဆော်နေပါတယ်ဗီဒီယိုကနေရရှိတဲ့သတင်းတွေအရတော့မွန်လွဲပိုင်းအထီကိုဒီကနေ့တရထဲမှာတွင်ပဲမြန်မာနိုင်ငံတော်ကတနက်ကြီးကြောင့်တည်ဆုံးသူဟာ50ထပ်မင်းရှိသွားပြီဖြစ်ပါတယ်ခင်ဗျာ
စစ်တော်လိုင်းနေဖြစ်နေမြန်မာနိုင်ငံတကွန်းပြုလုပ်နေကြတဲ့စစ်အာဏာရှင်စန့်ကြီးစနားပြမှုတွေကိုစစ်တပ်နဲ့ရဲကတိုက်ခတ်နှင်းနေတဲ့နေရာမှာမန်လီတမြို့ထဲမှာလူ10ဦးထက်မနည်းဒီနေ့သိဆုံးခဲ့ပါတယ်။ဒီကြောင့်မန်လီကရတဲ့သတင်းကိုကျွန်တော်တားညူပြောပြပေးပါမယ်။ဒီနေ့မတ်လ29ရက်နေ့မြန်မာနိုင်ငံတကွန်းမြို့ကြီးတွေမှာစနားပြသူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကတိုက်ခတ်ဖြိုခွင်းတာကြောင့်လူသေဆုံးမှုတွေဖြစ်ခဲ့တာပါ။မြန်မာနိုင်ငံရဲ့ဒုတိယမြို့ကြီးတစ်မြို့ဖြစ်တဲ့မန်လီမြို့မှာတော့10ဦးထက်မနည်းသိဆုံးခဲ့ပြီးတော့ဒဏ်ရာသူအများပြားရှိသလိုလူတွေအသွားလာမရှိတော့ဖြစ်နေတယ်လို့မန္တလေးမြို့ကတူကပြောပါတယ
်။ရှင်နေကဟိုတေဆုံးမှုကကျွန်တော်တို့နှစ်နာရီခန့်ကတော့ကျွန်တော်10ဦးလို့ကြားပြီးရတယ်။ဟိုဒဏ်ရာရသူကတော့အခုချိန်ကြီးတော့ confirm တော့မဖြစ်သေးဘူး။ဟိုအခြေအတွက်ကဘယ်လောက်မှန်းလဲမသိဘူး။ပြီးတော့ကျွန်တော်တို့နားမှာကဟိုတော်တော်များများဖြစ်သွားတယ်ကြာမချိန်ကန်းတဲ့ကိုဆွဲတယ်ပြောတယ်။ဟိုရင်ပတ်မန်နာတွေရှိတယ်။အဲဒီပိုက်မန်နာတွေရှိတယ်ချက်ချက်တော့အများဆုံးမှန်ကြတယ်ဗောဗျာ။ပြီးတော့အခုမန္တလေးရဲ့လက်ရှိအနေအထားကတော့လမ်းဒီပေါ်မှာတော့တိတ်တိတ်နေရတယ်။ဟိုလမ်းတိုင်းလမ်းတိုင်းမှာတော့ဟိုတာယာဘုံကြီးကြီးတောင်းနေတာတွေ။အဲလမ်းပိတ်ဆို့တားမှုတွေတော့ခုချိန်ကြီးရှိသေးရဲ့ဗျ။အဲလမ်းပေါ်မှာတော့သွားလာနေရတဲ့လူတွေတယောက်မှတော့မရှိတော့ဘူးဒီချိန်မှာ
။ဒါပြင်ဆန္ဒပြမှုတွေကိုပြစ်ခတ်ဖြိုခွင်းမှုတွေကိုသတင်းယူနေတဲ့မန္တလေးမြို့ကန်သတင်းသမားတဦးလက်ခုံကိုကြီးစံထိမှန်ဖောက်ဝင်သွားပြီးတော့ဆေးကုသမှုခံခဲ့ရပါတယ်။မန္တလေးတိုင်းဒေသကြီးကျောက်တောင်မြို့နယ်မှာလည်းပြစ်ခတ်မှုကြောင့်နှစ်ဦးသေဆုံးသွားပြီးတော့ဒီဆုံးသူတွေတဲမှာခလင်းငယ်တူပါတယ်လို့ကြောက်ပတုံးဒေသခံတူကပြောပါတယ
်။ဟုတ်ထိခိုက်မှုကတော့အခုလောလောဆယ်ကျွန်တော်၄ယောက်ထိရဲမှာ၂ယောက်ကတော့ကျွန်တော်တို့ကသေသွားပြီပေါ့နော်။အဲ၂ယောက်ကတော့ကျွန်တော်အခုစိတ်ကူတာမခံရပြီ။အဲ့တက်ကျွန်တော်တက်မတီးရလို့ကျွန်တော်လည်းအိုင်နောက်ကိုကတ်မြင်ရလို့ပေါ့။ဒီဘက်ကအဝေးကနေပဲကျွန်တော်လှမ်းပြီးတော့လုံနေရခင်ဗျ။အမျိုးသားကြီးခင်ဗျ။တယောက်ကကြောင်တလေးခန့်ချော်တယောက်ကကြောင်ဒီဟောင်းထိအကျွန်တော်လေမင်းနောက်ထိရခင်ဗျ။အဲ့အဲ့တလူကြီးပိုင်းပေါ့ဟုတ်။ဟုတ်ဖိမိနေရတယ်ရှိရပြအခုချိန်ရှိရကျွန်တော်ကဖမ်းသွားရတူရကျွန်တော်တော်များရဟိုဖြစ်သွားတော့ကျွန်တော်ဒီပေါ့ဟိုကြောက်ပတုံးဒီကူတာကူတာလမ်းပေါ့နော်ကျွန်တော်ကူတာတက်မှာပြတာခင်ဗျတချို့ဟိုချိခိုက်ခံရတာကျွန်တော်များတော့များမှာဒီမတိရ
ရှမ်းပြည်နယ်လာရှိုးမြို့မှာတော့စစ်တပ်နဲ့ရဲကပြစ်ခတ်လို့တုံးသစ်ဆုံးခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ
်အဲဒီကနေ့ကျွန်တော်တို့9နာရီမထိုးခင်မှာရွှင်ရောင်ပင်ဒီလာရှိုးရက်ကွက်ခွင်ရွှင်ရောင်ပင်အောက်မှာပေါ့နော်အဲမှာကျွန်တော်တို့တွေချိန်ထားကြတယ်အမစစ်ကားတွေအများကြီးပေါ့တော့ဖြုတ်ခွဲနေပြီတဲ့ငါဖြုတ်ခွဲနေပြီပေါ့အစာပဲရှိသေးရောအမအကုန်လုံးဒီအားသုံးပြီးတော့ဖြုတ်ခွဲတာလေအမယောက်ျားလေးယောက်ျားလေးနှစ်ယောက်မိန်းကလေးတစ်ယောက်ကတော့ဝိုင်းထိသွားတယ်ပေါ့နော်တနက်ကြီးထိရတဲ့အဲဒီ3ယောက်ကြာတယ်အလောင်းကိုကြာတော့စက်တက်ကကောက်သွားလိုက်တယ်တဲ့ယောက်ျားလေးနှစ်ယောက်ယောက်ျားလေးတစ်ယောက်ကကြာတော့ဒီရန်တိုင်းရောက်ဖမ်းမှာဒီကနေ့တချို့မယ
်စစ်တပ်နဲ့ရဲတပ်ဖွဲ့ကယူဆောင်သွားတဲ့အလောင်းကိုတော့ဒီမိသားစုအနေနဲ့ဒီကြီးစံဟာသူတို့ဖြစ်တာမဟုတ်ဘူးဆိုတာကိုသိရှိနားလည်တဲ့အကြောင်းလက်မှတ်ထိုးပြီးတော့မှထုတ်ပေးမယ်လို့ပြောပါရယ် ရာဇဝတ်ကျေးဇူးကြီးပသိမ်မြို့မှာတော့တည်ဆုံးသူနှစ်ဦးရှိတယ်လို့ဒေသခံတူကတီးပြပြောပါတယ
်။အခုလောလောဆယ်တော့အကိုရမင်းညားမှာကပေါင်တယောက်ကိုထိသွားတယ်ဆုံးသွားတယ်ကွ။ဆေးရုံတင်ကားကြီးဝင်လို့မရဘူးကွ။အဲ့တော့သူတွေ့ထွက်လုံရောတေးသွားတာကွဟုတ်။တော်ပြီးတော့အေယာမင်းမှာကဘိုက်ကိုတယောက်ထိသွားတယ်ဆုံးသွားတယ်။နှစ်ယောက်ပေါ့နော်လောလောဆယ်တော့သူတို့ပထမတော့သူတို့ကဒီဆန္ဒပြတဲ့စစ်ကြောင်းဘက်မှာလာပြီးတော့ရဲ10ယောက်လောက်ကလာပြီးစောင့်နေတယ်ကွ။စာပြီးစောင့်နေချိန်မှာပြည်သူတွေကလည်းဒီဘက်ကနေပြီးတော့ဆန္ဒပြပဲနဲ့သူတို့အခြေအနေစောင့်ကြည့်နေကြတယ်။ဆောင်ရဲအချိန်မှာပဲသူတို့ကအင်အားထက်ခေါ်လာပြီးတဲ့ပြီးတော့ကားတွေထက်ရောက်လာပြီးတဲ့ပြီးတော့အမပြက်ခတ်စတင်ပြက်ခတ်ဖြိုးခွဲတော့လာပါပဲ
။ဒီကနေ့ပစစ်တော်လိုင်းနေမှာမြန်မာနိုင်ငံအနှံ့ဆနာပြမှုတွေပြုလုပ်တာကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြက်ခတ်ဖြိုးခွင်းခဲ့တာတွေဖြစ်ပါတယ်။ဒါပြင်မိုးကုတ်၊ရွှေဘူ၊စကိုင်းတိုင်ဦး၊ဟိုပင်၊မူဆယ်စတဲ့မြို့တွေမှာလည်းစစ်တပ်နဲ့ရဲကပြက်ခတ်တာကြောင့်လူသေဆုံးမှုတွေရှိခဲ့ပါတယ်။သေဆုံးတန်ရာသူတွေထဲမှာအသက်မပြည့်တဲ့ကလေးငယ်တွေလည်းပါဝင်ပါတယ်။လူကြီးကနေတော့ဆုံးရရှိထားတဲ့သတင်းတွေအရဆိုရင်ဒီကနေ့ညနေပိုင်းအထိဒီနေ့တနေ့ထဲမှာသနတ်ကြီးကြောင့်ပြေဆုံးသူ90ထက်မနည်းရှိပြီလို့သိရပါပါတယ်ခင်ဗျာ
။ဒီနေ့မန်ကန်29ရက်နေ့နေ့လယ်ပိုင်းမှာတော့ရန်ကုန်မှာရှိတဲ့ American Center ဆော်ဦးသနတ်နဲ့ပြစ်ခံခဲ့ရကြောင်း American တန်ရုံးတာဝန်ရှိသူကပြောလိုက်ပါတယ်။ရန်ကုန်ကရတဲ့သတင်းကိုတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်။ရန်ကုန်မြို့တက္ကသိုလ်ကြီးသာလန်းနဲ့အင်အားလန်းတော့မှရှိတဲ့ American Center ဆောက်ဦးဒီနေ့နေ့လယ်ပိုင်းမှာပြစ်ခတ်ခံရပြီမဲ့ Center မှာရှိတဲ့လူတွေတော့ထိခိုက်မှုမရှိကြောင်း American တန်ယုံသတင်းပညာရေးပြောရေးဆိုခွင့်ရှိသူ Ayani Mandarin က VOA ကိုပြောပါတယ
် So we can confirm that shots were fired at American Center Yangon today and that there were no injuries. We are investigating the incident.
ရန်ကုန်က American Center ကိုဒီကနေ့ပြစ်ခတ်ခံရတယ်ဆိုတာကိုအတည်ပြုနိုင်ပါတယ်။ထိခိုက်ဒဏ်ရာရတာကတော့မရှိပါဘူး။ဒါနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေပါတယ်။ဒီဖြစ်ပျက်ကိုစုံစမ်းစစ်ဆေးနေတယ်ဆိုတာကိုပဲအခုပြောနိုင်ပါလေတယ
်။မနေ့မှ26ရက်နေ့ကတော့မြန်မာနိုင်ငံဆိုင်ရာ American သံတမန်ကြီး Thomas Biden နဲ့ဇနီးတို့ကဆရာနာသိမ့်မှုကိုစန့်ကျင်ဆန္ဒပြရင်ဖေဖော်ဝါရီ28ရက်နေ့ကကြာဆုံးသွားခဲ့တဲ့အသက်23နှစ်အရွယ်ကိုညင်းကြီးအောင်ထက်နိုင်ကိုကာရောပြူရဲ့အနေနဲ့သူတနက်ကြည်စံထိမှန်တည်ဆုံးသွားခဲ့တဲ့လေတန်းလမ်းမဘောကအထောက်ကငါကပါရဲ့ကြောင်းရှိမှာလွမ်းသူပန်းခွေချခဲ့ပါတယ်။အဲ့ဒီမှာပဲရုရှားဒုတိယကာကွယ်ဝန်ကြီးအလက်ဇန္ဒားဖော်မီလန်နေပြည်တော်ကိုရောက်ရှိလာခဲ့ပါတယ်။ဒါပြင်ဖေဖော်ဝါရီ1ရက်နေ့ကစတင်ပြီးအသက်ပေးခဲ့ကြတဲ့သူတွေအလုံးကိုမိမိတို့အနေနဲ့အမတ်ရကာရောပြူကြောင့်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံ Facebook လူမှုကွန်ရက်ဆောင်ရွက်လာမှာလဲရေးသားဖော်ပြထားပါတယ်။ဆလာပြတဲ့သူတွေကိုအကြမ်းဖက်တပ်ဖြတ်နေရတယ်ရက်တန့်ဖို့အမေရိကန်ပါဝင်အနောက်နိုင်ငံတွေကဖိအားပေးတာတွေအချိန်မြင့်လာနေတဲ့မှာပဲအမေရိကန်စစ်တပ်ကအခုလိုပြစ်ခတ်ခံရတာပါပြစ်ခတ်တဲ့ဘယ်အဖွဲ့ကြီးကဘလို့ရည်ရွယ်ချက်နဲ့ပဲလှုံ့ဆော်တာဖြစ်ဖြစ်ဒီအချိန်တွေကနှစ်ဖက်အဖွဲ့ကြီးကြားဆက်ဆံရေးပုံမဆိုးဝါးသွားနိုင်ကြောင်းနိုင်ငံရေးလှိလာသုံးသပ်သူဒေါက်တာအောင်သိန်းမြင့်က VOA ကိုပြောပါတယ
်ဒီအမေရိကန်ဖွဲ့ရပိုင်းဆောက်ဦးဟိုဒီကြီးထိတာဖြစ်တဲ့အတွက်ကြောင့်မလို့ဒါကတော့ဒီအမေရိကန်ရဲ့အချုပ်ချာအာဏာကိုတစုံတရာထိပါတယ်ဆိုတဲ့အတိတ်ပဲပေါ့နော်အဲ့တော့မြန်မာအရေးမှာအမေရိကန်ကအရင်အထက်ကိုပြီးတော့ဒီမြန်မာဆိုတော့ဆက်လက်နဲ့ဝင်ပါနေတာတွေ့ရတော့ဒီပါချင်းကပို့ပြီးတော့အချိန်ညင်းနေတာပေါ့ဒီကံပေါ်တယ်လက်သက်ပေါ်တယ်ဆိုရင်အဒီဖြစ်တယ်ကျောတော့နောက်ခအဖွဲ့အစည်းတို့နိုင်ငံနဲ့ဒီအမေရိကန်နိုင်ငံရဲ့ဆက်ဆံရေးကြတင်မမှုကတော့ပို့ပြီးတော့ဆိုးသွားနိုင်တာပေါ့
တမရော်နေလို့နောက်စားကကောင်စီကတုံ့တုံထားတဲ့မတ်လ29ရက်နေ့ဖက်စစ်ဒေါ်လာရင်းနေ့ကိုစစ်တပ်ကကျင်းပနေချိန်မှာပဲတနင်္ဂနွေလုံးမှာရှိတဲ့ဆန္ဒပြမှုတွေကိုလည်းအကြမ်းဖက်ဖြိုခွင်းနေတာဖြစ်ပါတယ်။မြေရီကနေကြမ်းမြရရှိထားတဲ့စင်းလေးရတော့ဒီနေ့တနင်္ဂနွေလုံးမှာတော့လူ90ထပ်မနေတည်ဆုံးခဲ့ပြီးတော့ဒဏ်ရာရသူကတော့တရားကြောလိမ့်မယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်။ကျမဖန်ယူပါရှင်။ဆေးရနွမ်းရှင်စံချင်းရေးစံတာပြလှုပ်ရှားမှုတွေကိုစစ်တပ်နဲ့ရဲကပြစ်ခတ်နှိမ်နှင်းခဲ့တာကြောင့်တေဆုံးတဲ့အထက်ဆယ်ကျော်တက်ရွယ်ကလေးငယ်အများပြားပါဝင်ခဲ့ပါတယ်။ဒီကနေ့မှလည်း မိချင်လာမျိုးက14နှစ်အရွယ်မိန်းကလေးတူနေအိမ်ထဲမှာပဲជីတိသေဆုံးခဲ့ပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကြေပြပေးမှာပါရှင်မိချင်လာမျိုးကစစ်အာဏာရှင်စန့်ကျင်ရေးစန္ဒပြမှုတွေကိုစစ်တပ်နဲ့ရဲကဒီကနေ့ဖြစ်ခတ်လို့14နှစ်အရွယ်မိန်းကလေးတူជីစံထိမှန်သေဆုံးခဲ့ပြီးတခြားစန္ဒပြသူနှစ်ဦးလည်းជីတိသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်မဲချီလာမျိုးတော်ဝင်နန္ဒာကတဟတ်တာမှာဒီကနေ့မနေ့ပိုင်းစေုပ်ချုပ်ရေးကောင်စီလက်နက်ကင်တပ်ဖွဲ့တွေကသပိတ်ဖြိုခွဲတာမှာရက်ွက်လန်းနေတဲ့နေအိမ်တွေအတင်းနဲ့အထိပြစ်ခတ်ခဲ့တာကြောင့်အသက်14နှစ်အရွယ်မိန်းကလေးတဦးကိုထိမှန်ပြီးပွဲချင်းပြီးသေဆုံးခဲ့တာပါ။ဒ
ီမှာသူတွေအားလုံးနေမှာမိသားစုတွေလည်းရောက်နေတော့ကြားရည်ရလာတယ်ကျွန်တော်တို့လာတာကဘောပါတယ်မှာအများကြီး
တွင်မှာဒီကလေးအပြင်အမျိုးသားတဦးရင်ဘတ်ကြီးထိသေဆုံးခဲ့တာရှိတယ်လို့မျက်မြင်တွေကပြောပါတယ်။နောက်ဆုံးရတဲ့သတင်းတွေအရမိတ်ထိတ်လာမျိုးမှာသေဆုံးသူ၄ဦးထက်မနည်းရှိတယ်လို့ပြောပါတယ်။ရွှေဘုံမြို့မှာလည်းစန္ဒပြသူတွေကိုစစ်တပ်နဲ့ရဲကဖြိုခွဲပစ်ခတ်မှုအတွင်းအသက်12နှစ်အရွယ်ယောက်ျားလေးတဦးသေဆုံးခဲ့ပါသေးတယ်ရှင
်။ချင်းပြည်နယ်ဖားကားမြို့နယ်မှာရဲကား3စီးတိုက်ခိုက်ခံရတယ်လို့ဗမော်မြို့နယ်ဘက်မှာမြန်မာစစ်သားနဲ့ KNA ကချင်လွတ်လပ်ရေးအဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကြောင်းတင်ဆက်ပေးမှာပါကျွန်တော်နိုင်ကွင်းအိမ်ပါချင်းပြည်နယ်မွန်းချင်းခရိုင်ဖားကားမြို့နယ်စိတ်မှုဆိုင်တောင်ကျေးရွာကြောက်သေးတောင်လမ်းမှာမနေ့ည4နာရီလောက်မှာကြောက်စိန်တူဖို့ရေးလုံခြုံရေးရဲတပ်ဖွဲ့က3စီးတိုက်ခိုက်ခံရတယ်လို့စိတ်မှုကျေးရွာသားတို့ကပြောပါတယ်
ကျွန်တော်တို့ဖားကားမှာကဒီတော့တော်တော်ကျနိုင်ငံတော်အချို့လုံးကွက်ပြီးလုံကြီးလုံကွက်တိုက်ခိုက်ရေးတဲ့ရေးနေတာရှိတယ်။အဲဒီတိုက်ခိုက်ရေးတဲ့ရေးပြီးကားကတော့ညနေ4နာရီနောက်မှာဒီဖားကားကနေမှတို့တို့ဒီတို့အထိုင်စခန်းရှိတဲ့နေရာကြီးသွားကြတာပေါ့နော်။အဲဒီစိတ်မှုကြီးွားစကားအစ်စ်ကဒီမှာအဲ့ဒီပဲဖားကားကြောင့် support ပဲအဲ့ဒါပါလက်နဲ့ကြီးလာဆွေးနေလာဒုံအားပေါ့ဖားမတော်တို့ပြောကြတယ်အဲ့ဒီတုံးကြီးဓာတ်ရဲ့အချိန်မှာဖြစ်ဖြစ်တာဒီကြဲတဲ့ခါကျတော့ရှေ့ကားနှစ်ကြီးတော့ဒီနောက်ဆုံးကားတော့ဒီကိုလုံးကြီးနဲ့ဖြစ်ပြီးတော့ကအဲ့ဒီဒီကိုလုံးကြားတဲ့ကဒီရဲတွေထွက်ပြေးတယ်ပေါ့နော်ဒီတပ်တပ်တွေနဲ့တောင်းတပြောနေဖြစ်ပြီးတယ်လို့ပြောတယ်ရဲတယောက်ကလည်းဖြစ်သွားတယ်က
ရဲကသုံးစီးမိုင်းခွဲခံရတဲ့ပြင်တောင်ကုန်းဘော်ကနေလှမ်းပစ်တာခံရတယ်လို့ဒေသတွင်းစနတ်တန်တွေကြားနေရတယ်လို့လည်းဆိုပါတယ်ဖားကဒေသပြစ်ခတ်ဖောက်ခွဲမှုနဲ့ပတ်သက်လို့အောက်ခြေကနေတင်ပြလာတာမရှိသေးဘူးလို့ KNA ပြောခွင့်ရဒုဗိုလ်မှူးကြီးနော်ဘူကပြောပါတယ်ဖားကဒေသအခြေပြုလှုပ်ရှားနေတဲ့ KIA တပ်မဟာကိုတိုင်းရင်း6ကနေစစ်ကောင်စီတပ်ဖွဲ့တွေအနေနဲ့ပြည်သူလူထုကိုထိခိုက်ရင်ထိရောက်စွာတုတ်ပြန်သွားမယ်လို့မနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ဒါပြင်ဗမော်မြို့နယ်ဘက်မှာလည်းမြန်မာစစ်သားနဲ့ KIA ကချင်လွတ်လပ်ရေးအဖွဲ့တို့ကြားပိုက်ပွဲဖြစ်ပွားနေတယ်လို့ဒေါ်ဖိုးရံဒေသခံတူကပြောပါတယ်။
လောမောင်ရဲ့ခြေရာတော့တိုက်ပွဲတွေဖြစ်နေတော့မယ်တိုက်ပွဲတွေကတော့ဒီမမော်နဲ့မိချနာလာမှာမနေ့တော့ကတော့တစ်ချိန်ဟိုတိုက်ပွဲဖြစ်တယ်တော့ဖုံးရအကျော်ပေါ့မန်ဆန်ရမရောက်ခင်ကနေပေါ့မနေ့တော့ကခြေတော့လီရင်နဲ့ဟယ်လီကော်ပတာ3စီးနဲ့အဲ့ဒီတော့ဖုံးရမျိုးပေါ်စာနေဒီ KNA ဒီရှိတယ်လို့ထင်ရတယ်ဒီသူတို့ရဲ့တပ်စာမျိုးလမ်းပြတာမျိုးတော့ဖက်တိုက်လုပ်ကြည့်ရ
မြန်မာစစ်တပ်ကလည်းမနေ့ကလေကြောင်းကူ3ပြေကခဲ့ကြောင်းကိုတော့ KIA ပြောခွေရဒုဗိုလ်မှူးကြီးနော်ဘူကအစီအပြုပြောပါတယ
်။မနေ့ကတော့ခလာရဟိုနမ်ဆာနဲ့မချနာသွားတဲ့လမ်းမှာဟိုလင်ကျန်နဲ့လာပစ်တာရှိပါတယ်။နမ်ဆာရန်တဝိုက်မှာလင်ကျန်နဲ့ပစ်တာလဲသူတို့ဆက်လက်နဲ့ပစ်တာ
။ဖန်ကားနဲ့ဗမော်ဘက်ပြေကတိုက်ခိုက်မှုအခြေအနေကိုတော့တမတော်ပြောရေးစုခွေရှိသူကိုဆက်တွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူး။ပြည်ကရမလ24ရက်နေ့ညနေမှာမြန်မာစစ်တပ်တပ်စခန်း3ခုကိုကချင်လွတ်လပ်ရေးတပ် KIA ဘက်ကနေဝင်ရောက်တိုက်ခိုက်ခဲ့ပြီးအလို့ပုံပင်မတပ်စခန်းကိုသိမ်းပိုက်ခဲ့ပြီးမှမြန်မာစစ်တပ်ကနေစစ်ရင်အားဖြင့်ထိုးစစ်ဆင်မှုတွေတိုးလှုပ်ဆောင်လာနေပါတယ် ဖေဖော်ဝါရီလ၁ရက်နေ့မှာမြန်မာသံတမတော်ကနေနိုင်ငံတော်အာဏာကိုထိန်းသိမ်းခဲ့ပြီးနိုင်ငံတော်ဝန်စန့်ကျင်တဲ့ပေးမှမှုတွေနဲ့ကြုံတွေ့နေရတယ်လို့တစ်ဖက်မှာလည်းကချင်လူလိုက်ဖွဲ့ကန်အီတမ်းဘလောင်တပ်ဖွဲ့တီအန်အယ်လီကရင်မျိုးရာစီယုတ်ကန်ယူလျောက်ခံတပ်ဖွဲ့တချို့နဲ့တိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်ကျွန်တော်နိုင်ကွန်အိမ်ဗီအိုအေမြန်မာဘိုင်းအတွက်သတင်းပေးပ
ပြင်းပြင်းနဲ့ဖောက်ပုံခရိုင်အတွင်းကမြန်မာစစ်တပ်ရဲ့တီမူးထတပ်စခန်းကိုကေအန်ယူတပ်မှ၅ကဒီကနေ့မနေ့မှာစခန်းသိမ်းတိုက်ပွဲလုပ်ခဲ့တဲ့အတွက်သူရဲမှုအဆင့်တူပါဝင်ဆယ်ဦးကျဆုံးခဲ့ပြီးအရှင်ရှိဦးဖမ်းမိခဲ့ပါတယ်ဒီသတင်းကိုပြောပြပေးပါမယ်ကျမမအေးပါပါကေအန်ယူတပ်အစီယုံတပ်မှ၅အခြေစိုက်တဲ့ဖောက်ပုံခရိုင်အတွင်းမှာစစ်ကောင်စီရဲ့တပ်စခန်းတစ်ခုကိုကေအန ောပြပါတယ်
ခါရ39ခုတစခန်းကို26နာရီကနေပြီးတော့ဟိုကနေလေရက်တမ9ကနေပြီးတော့မဟုတ်ဒီကန်လေးတိုက်ပွဲအခက်ပြစ်တာစစ်ကောင်စီကဒါအဲ့ဒါကလောက်ချက်ဘုံတွေကြိုးစစ်တယ်စစ်ကောင်စီတပ်ပေါ်ကဒါကျွန်တော်ပြောက်ပြီးတယ်အဲ့ဒါတော့အရှင်နဲ့တန်ရာကိုဖမ်းမိတာရှိတယ်ဒါကတော့ဒီဖက်ပြေးဆုတ်ခွာဆုံးပဲရှိတယ်ပေါ့ဟုတ
်ကဲ
့အဲ့လည်းနဲ့20ကျော်
ဆီယနာရှင်ကြာရှုံးရေးလူတွေရဲ့တောင်းဆိုမှုနဲ့မြန်မာပြည်မှာတိုင်းပြည်လုံးမလ29ရက်နေ့ဖက်စစ်ဂျပန်တော်လန်ရေးနေ့အထိမ်းအမှတ်တိုက်ပွဲလုပ်နေတဲ့တနေ့တည်းမှာပဲတပ်မ9ကလည်းလူတို့တိုက်ပွဲနဲ့အတူအပေါင်ထဲပေါ်တိုက်ခဲ့တာဖြစ်တယ်လို့လည်းတပ်မ9ဘက်ကပြောပါတယ်။တောင်ပိုင်းတိုင်းစစ်ဌာနချုပ်တပ်ပခလက်အောက်ခံချေမြန်တရင်ခမရ349ရဲ့တိမူတာစခန်းကိုဒီကနေ့မနေ့6နာရီကနေ9နာရီထိတနာရီကြောကြာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တာပါ။ဖမ်းဆီးမိသူတွေထဲမှာလည်းအရာရှိတချို့လည်းပါဝင်ပြီး KNU တပ်မ9ဘက်ကပြတ်တားထားတာကတော့စစ်သုံးဘက်များလည်းဖမ်းမိထားပုံနဲ့မြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေပါဝင်လက်နက်ခဲယံအများအပြားတင်စီရမိတာကိုလည်းပြတ်တားထားပါရဲ့။ KNU တပ်မ9နဲ့မြန်မာစစ်တပ်တို့ဟာဒီအပိုင်းအတွင်းမှာဇက်တိုက်တိုက်ပွဲတွေဖြစ်နေတာပါ။မြန်မာစစ်ကောင်စီဘက်ကတော့ KNU ဥက္ကဋ္ဌကိုတက်မတော်နေအခမ်းအနားတက်ဖို့ဖိတ်ကြားခဲ့ပေမဲ့ KNU ဘက်ကတော့ငြင်းဆန်ခဲ့ပါတယ်။မြန်မာအစိုးရနဲ့ KNU တို့ဟာ2012ခုနှစ်ထဲမှာအပြစ်ခတ်ရစရေးလက်မှတ်ရေးထိုးခဲ့တာဖြစ်ပြီး2015ခုနှစ်ထဲမှာတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကို KNU ကလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့ KNU တက်မ9နယ်မြေမှာတော့မြန်မာစစ်တပ်နဲ့ KNU တို့ဟာ NCA ထိုးပြီးတဲ့နောက်ပိုင်းမှာထိတွေ့ပြစ်ခတ်မှုတွေမကြာခဏဆိုသလိုဖြစ်ပွားခဲ့ပါတယ်ရှင်။
ကျန်တဲ့ငါနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောအဖြစ်နဲ့ VOA ပိအိတ်တက်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလောဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလောကိုတောင်းယူနိုင်ပါသေး။နောက်တစ်နေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစီနဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျွန်တော်ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရှင်။
တောင်ကိုရီးယားဟာနာပါတီတွေကမြမရည်ကိုစိတ်ဝင်စားကြတဲ့လွတ်တော်အမတ်တွေဟာမြမပြည်သူတွေကိုအားပေးဖို့အတွက်မြမနိုင်ငံကိုသွားဖို့အထိကြိုးစားခဲ့ကြပြီမဲ့ပြည်ဝင်ခွင့်ဗီဇာမရကြပါဘူး။တောင်ကိုရီးယားကမြမဒီမိုကရေစီလှုပ်ရှားသူတွေကိုကူညီပံ့ပိုးဖို့အတွက်လည်းသူတို့ဘက်ကပဲဆက်တွေ့တွေ့ဆုံမှုတွေဆောက်လုပ်ခဲ့တယ်လို့မြမရည်လှုပ်ရှားသူလူငယ်မတ်ခိုင်ခိုင်မိုးထက်ကပြောပါတယ်။သူကတော့လူမှုကွန်ရက်ပေါ်မှာမြမ Girl in Korea ဆိုပြီးနာမည်ကြီးတဲ့ social influencer တစ်ယောက်လည်းဖြစ်ပါတယ်။တောင်ကိုရီးယားလွှတ်တော်အမတ်တချို့နဲ့တွေ့ဆုံပြီးတော့မြမရည်ဆွေးနွေးခဲ့တဲ့မတ်ခန့်ခိုင်မိုးထက်ကိုမဆွေမြမောင်ဆက်သွယ်ပြီးပြန်ထားပါတယ
်။မတ်ခန့်ခိုင်မိုးထက် VOA မြန်မာပိုင်းအစီအစဉ်ကနေကြိုဆိုပါရရှင်
။ဟုတ်ကဲ့မင်္ဂလာပါရှင်
။အာရှနိုင်ငံတွေထဲမှာဒီမြမအရေးနဲ့ပတ်သက်လို့ပေါ့နော်ဒီပြည်သူတွေဘက်ကနေပြီးတော့တက်တက်ကြွကြွအရက်တည်နေတဲ့နိုင်ငံတောင်ကိုရီးယားနိုင်ငံဖြစ်ပါတယ်။ဒီတောင်ကိုရီးယားလွှတ်တော်အမတ်တွေဆိုလို့ရှိရင်လည်းဒီ ဒီမိုကရေစီရေးဆန္ဒပြမှုတွေမှာသူတို့ကိုယ်တိုင်ပါဝင်ပြီးတော့မှလာပြီးမိန့်ခွန်းပြောတာတွေရှိတယ်။နောက်ညီမတို့ဆိုလို့ရှိရင်လည်းတောင်ကိုရီးယားလွှတ်တော်အမတ်တွေနဲ့ပေါ့နော်တွေ့ဆုံဆွေးနွေးတာမျိုးတွေလုပ်ပါတယ်ဆိုတော့အခုလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့တောင်ကိုရီးယားနိုင်ငံရဲ့ဓမ္မတွေရဲ့စိတ်ဝင်စားမှုအခြေအနေကိုအရင်ဆုံးပြောပြပေးပါရှင်
။ဟုတ်ကဲ့သူတို့ကဒီမြန်မာပြည်အရေးကိုပေါ့နော်စိတ်ဝင်စားတယ်ဆိုတာညီမတို့အနေနဲ့သွားပြီးတော့တောင်းဆိုရလောက်အောင်ဖြစ်မဟုတ်ဘူးပေါ့နော်သူတို့ကိုယ်တိုင်ကတကယ်စိတ်ဝင်စားတာညီမတို့ဒီလွှတ်တော်အမတ်တွေနဲ့တွေ့ခဲ့တာမျိုးဆိုလို့ရှိရင်ညီမတို့သွားပြီးတော့တွေးခွင့်ပေးပါဆိုပြီးတောင်းဆိုတာမျိုးမရှိခဲ့ဘူးပေါ့နော်သူတို့ကိုယ်တိုင်ကအစားအဲ့လိုမျိုးအော်ဒီလိုမျိုးတောင်းဆိုချင်တယ်ဆိုလို့ရှိရင်တွေ့မလားဆိုပြီးတော့အရင်မေးတယ်တက်လို့ရှိရင်ညီမတို့ဒေသုံးပတ်မှာပေါ့နော်အပတ်တိုင်းစုရယ်တနင်္ဂနွေနေ့တိုင်းစုပြီးတော့ဒီဆန္ဒပြမှုတွေလုပ်ကြအဲ့ခါမှာသူတို့အဲ့ဟာကိုသူတို့တိသွားတဲ့ခါကျတော့သူတို့ဘာကူညီပေးရမလဲကူညီချင်တယ်ဆိုပြီးဒီလွတ်တော်အမတ်ကအတွေ့အကြုံမှုကိုယ်တိုင်ကအစားလမ်းမီဆက်သွယ်ရယ်ပေါ့နော်ဆိုတော့ငါတို့ကူညီချင်တယ်အဲငါတို့တွေ့ကြမယ်အဲ့လိုမျိုးပေါ့နော်လူငယ်စုပြီးတော့လာတွေ့ပါသူတို့လည်းဒီဆန္ဒပြပွဲကြီးကိုလိုက်ခဲ့မယ်ဆိုပြီးတော့သူတို့ကိုယ်တိုင်ကဆာတကယ်ကိုအာဒီယိုမန်တန်နဲ့လာပြီးတော့ခေါ်တယ်တွေ့သူတို့နဲ့တွေ့ဖို့ပြောတယ်ပြီးတဲ့အိန္ဒိယကဆိုအရန်လေးစားဖို့ကောင်းတာလွှတ်တော်အမတ်ကအိန္ဒိယထဲကျော်မှာအရန်အေးဒီယာဒီဦးတို့အရန်လည်းအေးတဲ့အချိန်မှာသူတို့နှစ်နာရီလုံးလုံးသူအင်းကြီးပပလေးပဲအဲ့ညီမတို့နဲ့အတူတူလေးဒီဆိုင်းမုတ်ကြီးကင်ပြီးတော့ဒီနိုင်နေကံမျိုးတို့ရက်နေပြီးမပြန်ဘူးပေါ့နော်အဲ့တော့နောက်ဆုံးမိတ်ကြမှာသွားပြီးတော့လို့မေးကြည့်တဲ့အခါကျတော့တို့ပြန်ရင်လည်းလူငယ်တွေပြန်သွားမှာဆိုလို့လည်းမပြန်မင်းနဲ့လည်းအဆုံးထိအဲ့လွတ်တော်အမတ်ကိုယ်တိုင်ကိုအဆုံးထိရက်နေပြီးတာ
အခုလက်တလောဒီမကြခင်တော့ပဲပေါ့နော်မအခန့်ခိုင်ဖို့ထက်ဆိုလို့ရှိရင်လည်းကိုရီးယားလွတ်တော်အမတ်တွေနဲ့တွဲဆောင်ခဲ့တာရှိပါတယ်ဆိုတော့တွဲဆောင်ခဲ့တဲ့လွတ်တော်အမတ်တွေကဘယ်နှယောက်ကိုတွဲဆောင်ခဲ့ပြီးတော့ဘယ်ပါတီတွေရလဲဆိုတာလည်းသိချင်ပါတယ်ရှင်နောက်တို့နဲ့ရောတွဲဆောင်တဲ့အခါမှာဘာတွေဆွေးနွေးခဲ့ပါလဲရှင်
ညီမတွေ့ဆုံမှုကတော့ဒီကင်ယွန်ဟိုအမတ်ရဲ့ပြီးချန်ချွန်မင်းအမတ်ရဲ့ပေါ့နော်ဒီနှစ်ယောက်ကိုတော့ဒီရုံငန်းထိသွားပြီးတော့တွေ့ဆုံခဲ့တယ်ကင်ယွန်ဟိုအမတ်ကကြတော့ဒီဒေါ်လော့မင်းကျူတန်ဆိုပြီးတော့သူတို့ရဲ့ဒီမိုကရက်တစ်ဒီအနိုင်ရပါတီလက်ရှိအစိုးရရဲ့ပါတီရပေါ့နော်အမတ်ဖြစ်တယ်သူကဒီနိုင်ငံညာရေးနဲ့ဆက်ဆက်တဲ့ဒီဝန်ကြီးဌာနလို့ပြောရရှင်ပြီးတော့ဒီချောင်ချွိုင်းမင်းအမတ်ကကြတော့သူကဒီထေချွန်မြို့ဇာတိဖြစ်တဲ့အတွက်ကြောင့်မဟုတ်သူကထေချွန်မြို့မှာလှုပ်ရှားမှုပြုတဲ့အခါမှာသူအနေနဲ့အဲ့လိုမျိုးကုညီရှင်တဲ့အတွက်ကြောင့်မဟုတ်ဆက်သွယ်လာတာပေါ့နော်တခြားအမတ်တွေကကြတော့ဒီညီမတို့ဒီမြန်မာတန်ယုံရှိမှာပေါ့နော်မြန်မာတန်ယုံရှိမှာဤကျောင်းအီရွန်နင်းဆိုပြီးဒီဤကျောင်းအမတ်ကကြတော့ဒီမြို့သမီးအမတ်ဆိုပေမဲ့သူနဲ့တူတူတခြားမြို့သားအမတ်၅ယောက်လောက်နဲ့ပေါ့နော်၆ယောက်လောက်အတူတူလိုမျိုးအဲ့ဒီကမြန်မာတန်ယုံရှိမှာတော်တင်းစားရှင်းနေမယ်လဲလောက်ကြရဲညီမတို့တွေ့ရခါကျတော့တကယ်ဟိုဖလဲတကင်းမယ်သူတို့ဒီကိစ္စလုံးစူးစမ်းနေပါတယ်မြန်မာနိုင်ငံပြည်ဝင်ဝင်ရအောင်ထိသူစူးစမ်းနေတယ်ဆိုတာမျိုးကြီးပြောကြရပါတော့အဲတော့ဒီပထမဦးဆုံးညီမတို့တွေ့ခဲ့တဲ့အမတ်နဲ့တွေ့တုန်းကတော့ညီမတို့ကတောင်းဆိုခဲ့တာတွေကဖိုင်လဲဆိုတော့ CPH ကိုအဓိက CPH ကိုအဓိကထားပြီးတောင်းဆိုတာပေါ့နော် CPH ကိုအတင်းဖတ်ပြုပေးဖို့ဒီ UN မှာလည်းမြန်မာဘက်ကနေပြီးတော့ထောက်ခံပေးဖို့ပြီးတော့လို့ရှိရင်ဒီအစိုးရစစ်အာဏာရှင်တွေကိုပေါ့နော်စစ်အာဏာရှင်တွေကိုဒီအကြမ်းဖက်ဖွဲ့စည်းဖြစ်တတ်မှတ်ပေးဖို့ပြီးရင်အဓိကကဒီမြန်မာပြည်ဒီဒီမိုကရေစီမရမချင်းပေါ့နော်ဒီမြန်မာနိုင်ငံရဲ့ဒီစစ်အာဏာရှင်တွေလုပ်နေတဲ့လုပ်ငန်းစုတွေမှာပေါ့နော်ကိုရီးယားလုပ်ငန်းတွေရဲ့ဒီ investment အရင်ကြီးတယ်ဒီမြန်မာနိုင်ငံထဲမှာ၄ခုမြောက်အကြီးဆုံးပေါ့နော်ကိုရီးယား investment လုပ်တာဆိုလို့ရှိရင်၄ခုမြောက်အကြီးဆုံးဖြစ်တယ်အဲဒီမှာအကြီးဆုံးကတော့ကြားထားတာက POSCO ရဲ့ NO City ဒီညီမတို့ဟိုမှာတောင်ကလာဘာမှလာမသိဘူး NO City စောင့်နေရှိ NO City ရဲ့ပြီးရင်ဒီ Wise Pacific ဆိုတာရှိရပေါ့နော်အဲ့အဲ့ဒီလုပ်ငန်းစုတွေအကြောင်းပေါ့ဒီဟာမျိုးတကယ်ဒီမှာစစ်တပ်နဲ့အခုလက်တွဲနေတာဆိုလို့ရှိရင်ဒီရက်တန့်ပေးဖို့ပေါ့နော်တခါလေထွက်သွားဖို့ကြီးတော့မဟုတ်ဘူးဒီချိန်မှာခဏရက်တန့်ပေးဖို့ဒီစစ်အာဏာရှင်တွေလက်ထဲကိုဒီပတ်သက်အလုံးကြီးဝင်သွားမဲ့ဟာမျိုးတွေကိုအခုချိန်မှာရက်ထားပေးဖို့တောင်းဆိုခဲ့တယ်ပေါ့နော်ပြီးဒီမြန်မာနိုင်ငံစီဒီအလုံးနေတဲ့ဝန်ထမ်းတွေအနေနဲ့လည်းအခုကြားနေရတာတွေဆိုလို့ရှိရင်ကိုရီးယားရဲ့ဒီ micro financing ဘိုင်းတွေမှာပေါ့နော်အလုံးလုံးနေတဲ့ဝန်ထမ်းတွေအနေနဲ့ဒီလုပ်ငန်းတွေလည်းပတ်နေသေးဖြစ်တဲ့တော့ကြောင့်မို့ဒါပြည်သူတွေအတွက်လည်းအရင်ခက်ခဲဖြစ်နေတယ်။ဒါရက်တန့်တင်တယ်လို့ပြောကြရပါတော့။အဲ့ခါမှာဒီလိုကိုရီးယားမြန်မာမှာရှိနေတဲ့ကိုရီးယားလုပ်ငန်းစုတွေအနေနဲ့လည်း Loser CDM မှာအကြိမ်ပါဝင်မယ်ဆိုပါဝင်လို့ရနိုင်ပေါ့နော်။ပါဝင်ပေးလို့ရအောင်လို့အဲ့ဒါတောင်းဆိုခဲ့ပြီးတော့ဒီမြန်မာကိုရီးယားမှာရှိနေတဲ့မြန်မာလုပ်သားတွေဟူ Loser Visa ပြည့်သွားပြီးတော့မြန်မာပြည်ပြန်မှာရှိရတယ်။ဒါပေမဲ့ချင်းနေတွေကအရင်တင်းမာနေတဲ့အတွက်ကြောင့်မို့ပြန်သူတို့မပြန်ချင်တဲ့သူတွေလည်းရှိတယ်။အဲ့တော့အဲ့ဒီလူတွေအတွက်ဒီ Visa ပေါ့နော်ဆက်လက်နေထိုင်ခွင့်ပေးဖို့တောင်းဆိုခဲ့ပေါ့။အဲ့
နေထိုင်ခွင့်ပေးဖို့လည်းတို့ကတနေ့ကနေမှညီမတို့တင်ပြခဲ့တယ်။တောက်ကြနေမှာတို့တခါရဲလို့ဖြည့်ရှင်းပေးခဲ့ပေါ့နော်။အရင်မြန်နေလုပ်ပေးရ။ပြီးတော့ဟိုအဲ့အမတ်နဲ့နောက်တစ်ခါထပ်တွေ့တော့လေညီမတော်မပြောရသေးဘူးပေါ့နော်။ तू ကအရင်အော် तू အဲ့ဗီဇာကိစ္စရေးလက်ဖြည့်ရှင်းအဲ့လိုမျိုးလွတ်တော်တင်ပြပြီးတော့လေဖြည့်ရှင်းမှုလွယ်လာရင်ဖြည့်ရှင်းပေးလိုက်ပြီးလေ Postco ကိစ္စလည်းငါလွတ်တော်ရဲ့တင်ပြထားတယ်။ဒီဘက်ကနေပြီးတော့တံပြန်စစ်ဆေးမှုတွေတို့ပြန်လုပ်သွားမယ်။အကယ်၍တကယ်အဲ့လိုမျိုးရှိရဆိုလို့ရှိရင်တို့အကောင်းဆုံးဆောင်ရွက်သွားပါမယ်ဆိုပြီးတော့တေချာကိုပြောခဲ့ရှင
်။ဆိုညီမခုနကပြောသလိုပေါ့နော် Postco ဆိုတာကတော့ဒီမြန်မာနိုင်ငံမှာဒီရွှေ Gas သဘာဝ 2.0 လုပ်ငန်းမှာလုပ်နေတဲ့ကိုရီးယားရဲ့တပ်မဏိလုပ်ငန်းကြီးပေါ့နော်အဲ့ဒီလုပ်ငန်းကြီးကနေပြည်တော်မှာဒီစစ်တပ်ကိုလည်းတစ်ဖက်တစ်လမ်းကနေဝင်ငွေချပေးနေတယ်လို့ဖြစ်နေတယ်ဆိုပြီးတော့အဲ့ဒါကြောင့်ဒီလုပ်ငန်းရပ်ထားပါဆိုပြီးလူခွင့်ရေးအဖွဲ့တွေကလည်းတောင်းဆိုနေတယ်ဆိုတော့အဲ့ဒီလိုမျိုးသူတို့တောင်းဆိုနေတဲ့လိုမျိုးညီမတို့လည်းတောင်းဆိုခဲ့တယ်ပေါ့လေဆိုတော့တကယ်ပဲလက်တွေ့ဖြစ်လာအောင်လို့ခုနပြောတဲ့ဒီကိုရီးယားအမတ်တွေကနေတစင်ကိုရီးယားအစိုးရကနေဖိအားပေးလာနိုင်အောင်ကိုဘယ်လိုမျိုးဆက်ပြီးညီမတို့လှုပ်ထားဖို့လှုပ်သွားဖို့အစီအစဉ်ရှိလဲရှင
်လုံးလုံးစဲကတော့သူတို့အစိုးရလည်းတတ်နိုင်တဲ့ရည်ပေါ့နော်အများကြီးကူညီပေးနေတယ်အများကြီးကူညီပေးနေတယ်အဲ့လိုမျိုးအော်အဲ့တော့ညီမတို့အနေနဲ့တစ်ခေါက်တင်ပြထားတယ်လောလောဆယ်တော့ခဏသူတို့ကြီးဘလိုတွေဆက်ပြီးဆောင်ရွက်မလဲဆိုတော့စောင့်ကြည့်ဖို့ပဲလိုတယ်ပေါ့နော်ထပ်ပြီးတော့အရင်ကြီးတွန်းအားပေးလို့လည်းညီမတို့ဘက်ကအရင်ကြီးအဆင်မပြေဘူးပေါ့နော်သူတို့ဘက်ကမလုပ်ပေးနေရလည်းမဟုတ်ဘူးတောက်လျှောက်လုပ်ပေးနေတယ်စူးစမ်းပေးနေတယ်သူတို့လုံခြုံရတဲ့မြတ်အကောင်းဆုံးလုပ်ပေးနေတယ်ပေါ့နော
်အခုရပိုင်းတွင်မှာပဲပေါ့နော်ဒီမြန်မာနိုင်ငံကိုသွားဖို့အတွက်ကိုကိုရီးယားတွတ်တော်အမတ်တရားဒီဗီဇာတင်တာဒါပေမဲ့မြန်မာတိုင်ရင်ကနေပြောသူတို့ဗီဇာမပေးဘူးအဲ့အတွက်လည်းသူတို့ဟိုစာတင်စာရှင်းလင်းပွဲလုပ်တယ်ပေါ့လေဆိုတော့အဲ့လိုမြန်မာနိုင်ငံကိုသွားဖို့ကြိုးစားတဲ့အမတ်စုစုပေါင်းကတနည်းအောင်ရှိပြီးတော့ဘယ်ပါတီတွေကသွားဖို့ကြိုးစားတာလဲဆိုတာရောသိပါလားရှင
့်ဟုတ်ကဲ့ရှင့်တို့အနိုင်ကဒီအစိုးရပေါ့နော်လက်ရှိအစိုးရပါတီကပဲတို့ကြိုးစားဖြစ်ပါတယ်ဤကျဲချုံအမတ်အပါဝင်တခြားအမတ်9ယောက်လောက်ရှိမယ်ရှင့်တို့စုစုပေါင်းအမတ်ပေါ့နော်6ယောက်6ယောက်ကနေပြီးတော့တို့ကြိုးစားကြတာဖြစ်တယ်ဒီ22ရက်နေ့မှာဝင်ဝင်မရဘူးပေါ့နော်မရဘူးဆိုတာထွက်လာတယ်အဲ့တော့သူတို့23ရင်းနေမှာတမ်းပြီးအစီဒီသတင်းစာရှင်းလင်းပွဲထလုပ်တယ်ပေါ့နော်ငါတို့ကဒီတောင်းဆိုတာလည်းပဲဒီမြန်မာနိုင်ငံတွင်းမှာရှိတဲ့သူတို့နိုင်ငံသားတွေရဲ့လုံခြုံမှုနဲ့နိုင်ငံဒီလုပ်ငန်းရှင်တွေပေါ့လုပ်ငန်းတွေရဲ့ပေါ့နော်လုံခြုံမှုအတွက်သွားမယ်ဆိုပြီးတော့တောင်းဆိုတာဒါပေမဲ့အဲ့ဒီဟာကိုလည်းသူတို့ဘက်ကမြန်မာဘက်ကပယ်ချခဲ့တယ်ပေါ့နော်ဒါပေမဲ့မြန်မာအစိုးရအနေနဲ့ဒီကိုရီးယားလုပ်ငန်းရှင်တွေနဲ့ကိုရီးယားလူမျိုးတွေကိုလုံခြုံမှုပြောမယ်ငါခတိပေးပါတယ်ဆိုတဲ့ပုံစံမျိုးနဲ့သူတို့ပြောခဲ့ရတယ်တူပါတယ်အဲ့တော့တော့သူတို့သူတို့ရရှိဘယ်လိုပြောမလဲသူတို့ဘက်ကအကျိုးရှိလိုက်တယ်ပေါ့နော်ဒါပေမဲ့လည်းဒီသူတို့နောက်မဆုတ်ဘူးပေါ့မြန်မာအရေးမှာသူတို့အဆုံးထိလုပ်သွားမယ်ဒီဒီမိုကရေစီရရှိရဲ့အစီသူတို့ဒီပြည်သူတွေဘက်ကယက်တည်မယ်ဆိုပြီးတော့ဒီတင်းစားရှင်းလင်းပွဲမှာတော့ပြောသွားရဲ့ရှင်
ပေါ်ညမပြောသလိုပဲပေါ့နော်တင်းစားရှင်းလင်းပွဲမှာတို့ကပြောတာကဒီမြန်မာနိုင်ငံမှာအဆင်အနာရှင်စနစ်ကိုစတင်ဆန္ဒပြနေတဲ့ပြည်သူတွေနဲ့ပူးပေါင်းအားဖြည့်ခြင်းတဲ့အတွက်ကြောင့်မလို့တို့သွားချင်တာဒါပေမဲ့အခုတော့သွားခွင့်မရပေမဲ့လေဒီတန်ကိုရီးယားနိုင်ငံကနေပဲဆက်ပြီးတော့မှကြီးအားပေးလှုပ်ရှားသွားမယ်ပေါ့ဆိုတော့တို့ဆက်ပြီးတော့ဘလို့အခြေအနေတွေနဲ့လှုပ်ရှားသွားမယ်ဆိုတာရောညီမတို့သိပါလားရှင်
ညီမတို့ကပြောမယ်ဆိုလို့ရှိရင်နိုင်ငံရေးကိုအဲ့လောက်ကြီးထဲထဲဝင်ပြည့်ရသူမဟုတ်တော့လေသူတို့ဘာလို့လုပ်မယ်ဆိုပြီးတော့ခံမှန်းလို့တော့မတက်ဘူးပေါ့နော်ဒါပေမဲ့သူတို့အနေနဲ့ဖြည်းဖြည်းချင်းပေါ့နော်သူတို့လှုပ်ဆောင်ရတာလွယ်ကူတာနေစပြီးတော့အဲ့လိုမျိုးလှုပ်ဆောင်သွားပေးသွားလိမ့်မယ်လို့ထင်နေရှင်ပြီးရင်သူတို့အနေနဲ့ဟိုတနေ့ကအမတ်နဲ့ပြောသွားပုံရဆိုလို့ရှိရင်ဒီဒီတော်လှန်ရေးပေါ့နော်တော်လှန်ရေးမပြီးဆုံးခင်တော့တော်လှန်ရေးပြီးနောက်မှလည်းပေါ့နော်မြန်မာနိုင်ငံဒီထူထောင်ရေးအပိုင်းမာရေရောသူတို့အဲ့လိုမျိုးပါဝင်ဖို့အထိပေါ့နော်အဖြစ်ဖို့အထိသူတို့ကစဉ်းစားထားတယ်ပြီးတော့လို့ရှိရင်အဲ့နောက်ပိုင်းမှာဒီပြည်ဒီမှာလာနေတဲ့ပြည်သူတွေအတွက်ပေါ့နော်အဲ့ကြလို့ရှိရင်လည်းသူတို့လုံနိုင်တဲ့အပိုင်းမှာပေါ့နော်ဆက်လက်ပြီးတော့အဲ့လိုမျိုးကူညီသွားမယ်လို့ပြောရရှင
်ဒီတောင်ကိုရီးယားနိုင်ငံမှာဒီတောင်ကိုရီးယားလွှတ်တော်အမတ်တွေတင်မဟုတ်ဘူးပေါ့နော်အစိုးရကလည်းဒီမြန်မာနိုင်ငံကစစ်အာဏာသိမ်းဖို့လက်မခံဘူးဆိုတာကိုပြသပြောနေပါတယ်ဒါပေမဲ့ဒီကိုရီးယားအများစုပေါ့နော်ပြည်သူလူထုအများစုရဲ့သဘောထားကရောဘယ်လိုမြင်ရလဲရှင
်ပြည်သူအများစုကတော့ဒီဆိုရနဲ့အတူတူပဲပေါ့များသောအားဖြင့်ကတော့မြန်မာနဲ့အတူတူမြန်မာပြည်ကိုထောက်ခံကြတယ်မြန်မာလူမျိုးတွေနဲ့အတူတူတူရက်တည်ပြီးမှာလို့ဆိုတော့ခါကြတော့သူတို့ခွန်ကျူးမှာဖြစ်ခဲ့တဲ့ကိစ္စနဲ့အခုမြန်မာမှာဖြစ်တဲ့ပုံစံနဲ့ကတော်တော်လေးကိုပုံစံအဆင်နဲ့ပေါ့နော်အဲ့ခါကြတော့ဒီလူကြီးပိုင်းတွေကတော်တော်ကိုပဲဒီကိုကျင်းစာတရားထားကြတယ်ပေါ့ငါတို့ ตัวพี่แค่ปองเงินตัวขันซ่าแค่อะไรภาษาตัวดีแต่จำรู้ผมยังมาดูเงี้ยขันซ่าอะไรยังมามาที่กันหุ่นเสียอีกตัวตัวเบลล์ไลน์ลูกเสียงเราอยู่ฮะเราโกรธยังโกรธยังเสียใจจี้อาเวียนมีอะไรโน้ตจะได้เป็นกางเงินสูบีอ่ะเรามีบ้านเราดีดูดีอ่ะซะอาจจะมันได้เนี่ยเราเลิกเสียงไล่ได้สูบีอ่ะเดี๋ยวเราดูเลยมีอะไรเสียบ้านเรา ใช่ไหมฮัลโหลมาคิดได้ดูได้สิแต่ช่วงนี้เราเรามีอยู่จูบาแต่ช่วงอยู่จูบาเลยจ้ารอที่ฟอลโล่อาหมีอาโบที่ตัวเย่พิวอาหมีอาโบด้วยปอนอ่ะที่ก็ทายดูสิไอ้ดูเลยจ้ารอที่เมื่อสู้มาเก่าอย่างนี้ส่วนใหญ่เท่ากันเนี่ยส่วนใหญ่เจ้าเนี่ยปอนอ่ะที่ก็เราตัวที่ยุ่งเท่ากันเนี่ยตัวเนี่ยฮะว่าไอ้ลุงมิวริกาลุงมาห้องมันทันทีนี่ตีนารีมีอะไรอยู่จูมาเราที่มารู้นี่เนี่ยที่ส่วนใหญ่เราจะเล็บพิเศษขาจ้ารอ อารมณ์อยู่เปลี่ยนมีอยู่เช่นโมดอยู่จุ่มมาบ่เนาะที่คุณนี่มารู้คือพี่แค่เสียหน้าแต่หนูมาบลูบลูปองเซนพี่แค่เลยสราวเปลี่ยนเช่นจ้ารำอยู่เลยมีอะไรแบบทำไมตีตัวเองดูจ้ารออ่ะนี่มาหัวเราเท่ากันเนี่ยมารู้นายอยู่ไหนอ่ะแม่สราวมีชีวิตหรือมีหรือมีเนเน่อันเบียดูเนื้อสุดหรือชีวิตเช่น
อ่ะคุณพี่เอาเงินลูกบอลเนาะที่ต่างกันยังไงกันมาที่มาอันนี้เนี่ยเป็นแบบโปรเกรสซีฟเวนซ์หรือยังล่ะอ่ะแล้วประเดี๋ยวมาคุณดีดิโมเกรซีต่างส่วนนี้จะไปประกาศโปรบิชัดที่ลาวโลเนี่ยมารู้อันนี้เนี่ยพัฒน์ลูกตัวบุษิสินหรือชิบาเลยเช่น
มารู้ก็คู่สโลชินไอ้เนี่ยมารู้ตัวเองเนี่ยปอนอ่ะคิมยองโฮอเมริกาตัวก็กัตเตอร์ปาดาวินปอนอ่ะคือจริงๆกัตเตอร์ปาดาวินพี่เราจะจำตัวพงโนยีเนี่ยไม่ใช่ตัวเองที่มาก็กอริยามาก็กัตเตอร์ปาดาวินนี่ก็ตัวอี้ป่าอย่างเดียวที่เราจะลุกย้อนไม่ใช่เราตัวรู้ดีเย่ที่ยุติธรรมทานาเย่ที่จุดจุดปีมาเอ้โอ้ยมารู้ให้ขอเลย เนาะตัวพี่เรามีมาเจ้าหนี้พี่เอ๋เขาจะเขาจะเลือกพาดาวินี่อาซาดีมีมาเจ้าหนี้ยันเซวินซาลาจ่าเอ๋พี่เราตุลนอที่พงโนอีดีก็ที่มีมาพี่มาบ่เนาะเรามีที่เราพี่จะชินีตัวบ่เนาะอย่างเราสุดดังไปอย่างเงี้ยมาเข้าไปในตัวเด็กเกลือเต๋อบ่เนาะกูนี่บ่เนาะเบียจ้าเมย์สูบีอ่ะยิมมารู้ที่ยิมมา use organization in Korea บ่เนาะเพื่อทางทายเอ๋ที่ยิมมารู้ยันพงวีเก่าเด็กแผงเก่ายิมมาเก่าชีเอ๋บ่เนาะไอ้เก่าตัวจีนฮาร์บีเอ๋พี่ไอ้เราตัวเอ๋ที่คือกัตเตอร์ปาดาตาวินตุรีก่อนว่า ที่สับปูซีดีเอ็มด้วยปอนอ่ะรู้สับปูเลยวีจีที่ทับเป็นปีจ่ายอันนี้มาเก่าเนี่ยเลยยาวเลยปอนอ่ะไอ้ที่หายปอนอ่ะนี่มาตีชาสู้ชาเอ็นเลิกชาเอ็นนี้มาประกาศรู้ว่าจะดูวีซีกูที่สัตว์มีสัตว์มีดับเช่นอะไรมีเปลี่ยนเบี้ยทับเป็นต่อไหมปอนอ่ะมีอะไรตัวเราเนี่ยเราเนี่ยมาสลับเบี้ยเลยเราเรามีเนี่ยใช้สัตว์ที่
YouTubeเดดิวิชันอะไรมาดาวเช่าเปลี่ยนต่อไหมปอนอ่ะเขาที่ตัวใหญ่เต็มมาเลยมาทั้งไหนหมดทั้งเชฟคุณลุงมีวิโอโยพีบีได้ด้วย
好，就是这么回事。你好，王先生，你们那边的我妈是耶，如今呢，不得的，张亚的我介绍给你，都在在些包在自己家里居住吧。你这边，兄弟们呢，我那些女友呢，都大部分都是家去吧。这亲戚们是非常的多呀，突然你一个，勇敢的等你找你的文件，那个表面。 当然，老家人，以前呢，进来对他妈，而且像你谈天家白，阿酷哦，阿那对面那边，那这边，真的，这样一个在国内家，个亲戚对面，老太真是想你阿的咯，不如你一个，正规没亚马哥所以你家也巴比，第三马哥，就等呢，你今天有啥内容噶，不帮点啥家去白。 ရွာသားအများစုကအဝိတ္တထဲကိုတစ်ခုနဲ့တော်ရဲကိုထွက်ပြေးလာခဲ့ရတာပါသူတို့ရွာသားတွေဟာအခုတော့ပြည်ချင်းနာမြို့နောင်နှန်းကျေးရွာအုပ်စုမှာရှိတဲ့စိန့်ဂျိုဆက်ကက်သလစ်ဆေးဆောင်စခန်းကိုရောက်ရှိနေကြပါပြီ
ခုနကခြေပိုက်ဆက်တိုက်ဆက်တဲ့တခုကပ်ကပ်ကပ်ကပ်လေတခုနကဒါရီဝက်လောက်နန်းနာပြီးစတိုက်ကိုပြင်နေတာစစ်ဆောင်မှာရောက်ခဲ့တယ်ဆိုတာကဟိုမာနေလို့မရတော့ဘူးအရင်ရောက်သွားပြီဆိုတော့တုံတုံနဲ့နေရာရှာရင်ရောက်လာခဲ့တာပေါ့အဝိတ်တခုနဲ့ပဲဖုန်းကတော့ရှိရမယ်ဆိုတော့ဖြစ်ပြီဆိုတာနဲ့ကောက်ကန်လိုက်တယ်နိုင်ငံရေးမတည်ငြိမ်တဲ့အချိန်ဆိုတော့အရေးကြီးတဲ့ဟာဆိုရင်ကိုနဲ
ဲ့တာဖြစ်ပါတယ်။ဖေဖော်ဝါရီလ9ရက်နေ့ဖားကတ်လူလူလှူရှာမှုကစလို့တစတစအားကောင်းလာတဲ့ကချင်လူလူရဲ့အာဏာရှင်ဆန့်ကျင်ရေးပြည်သူ့ဆန္ဒထုတ်ဖော်ပွဲတွေဟာအကြမ်းဖက်ဖြိုခွင်းခံခဲ့ရပါတယ်။အဲ့နောက်မှာတော့ဒေသခံတိုင်းရင်းသားလက်နက်ကိုင်အဖွဲ့ KIA ကိုပြည်သူတွေဘက်ကအကူအညီပေးစီလိုကြောင်းဆန္ဒထုတ်ဖော်တာလူမှုကွန်ရက်မှာရေးသားဖြန့်ဝေတာတွေရှိလာခဲ့ပါတယ်။ငင်းချင်းစွာဆန္ဒဖော်ထုတ်တဲ့သူတွေကိုအကြမ်းဖက်ဖြိုခွင်းမှုတွေကြောင့်မြင်းကြီးနားမှာ2ဦး၊မိုးညင်းမှာ2ဦးနဲ့ဖားကတ်မှာ2ဦးကြာဆုံးခဲ့ရသလိုဖမ်းဆီးခံရသူတွေလည်းအများအပြားရှိနေဆဲဖြစ်ပါတယ်။ KIA ဘက်ကလည်းဖေဖော်ဝါရီလ18ရက်နေ့ကပဲပြည်သူတွေရဲ့သဘောထားကိုအလေးထားပေးရန်အကြမ်းဖက်အနှိမ်နှင်းခြင်းပြစ်ခတ်ဖြိုခွင်းခြင်းမပြုလုပ်ဘဲမှန်ကန်တဲ့တရားနည်းလမ်းနဲ့အလင့်အမြန်ဖြေရှင်းပေးရန်ဖမ်းဆီးထိန်းသိမ်းခြင်းမပြုလုပ်ရန်နဲ့အာဏာရှင်စနစ်အပြီးတိုင်ခြုံငင်းရေးအတွက်ပြည်သူလူထုရဲ့ကြိုးပမ်းဆောင်ရွက်မှုတွေအားလုံးကိုကြိုဆိုကြောင်းသဘောထားကြေညာချက်သဆောင်ထုတ်ပြန်ခဲ့ပါတယ်။မတ်လ17ရက်နေ့မှာလည်းပြည်သူဝန်ထမ်းနဲ့ပြည်သူလူထုတွေဘက်ကရက်တည်ပြီးထိရောက်စွာတုံ့ပြန်မှာဖြစ်ပြီးတော့ပြည်သူဝန်ထမ်းနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုခေါ်လွန်ခွင့်ပေးမယ်လို့ KIA တောင်ပိုင်းနိုင်စစ်ဌာနချုပ်ကထုတ်ပြန်ထားပါသေးတယ်
။ရနာဇွန်ပြည်နာမတူအန်ဒီကုနာကိုတောက်လေကာမတ်ပရိုဒါဆိုင်မဘခဖေမုံ
အခုဆိုတွေးဖက်တိုင်းမဖြစ်အောင် KIA KIA အနေနဲ့ထုတ်ပြန်ချက်လေးထုတ်ပြန်ထားပြီးမဘခကို PCG ကနေတဆင့်ပြည်သူလူထုကိုအချမ်းဖတ်နေလနဲ့မဖြေရှင်းဖို့ပြောထားပြီးဖြစ်တယ်။အဲ့ဒါကိုပြန်ဆန်ပြီးပြည်သူလူထုကိုတတ်ဖြတ်တယ်ဆိုရင်တော့ကျွန်တော်တို့ KIA ကို KIA ကလည်းတနက်ကအဖွဲစီဖြစ်တဲ့ပြည်သူလူထုကိုတက်ဖြတ်လာရင်တော့ကျွန်တော်တို့ KIA ကို KIA တွေကလည်းဒါကြောင့်တစ်ခုအနေနဲ့ပါဝင်လာနိုင်တဲ့အခြေအနေအများကြီးရှိတယ်။ KIA ကို KIA တွေပါလာရင်တော့တိုက်ပွဲကပိုပြင်းထန်လာမယ်။တနင်္ဂနွေလုံးစစ်ရေးတင်းမာလာရင်တော့ကျွန်တော်တို့အနေနဲ့ငြိမ်းချမ်းရေးလဲဝေးကွာလာမယ်။တိုင်းသားလက်နက်ကန်တွေနဲ့ငြိမ်းချမ်းရေးတည်ဆောက်မယ်ဆိုတာပိုပြီးဝေးသွားမယ်။အခုလိုဒုထက်တန်ရုံဖြစ်တာကတက်မတော်မှာတာဝန်ရှိလို့ပြောချင်တယ
်။ KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးဖြစ်ပါတယ်။အကြမ်းဖက်ဖြိုခွင်းခံရပေမဲ့ပြည်သူလူထုတွေဟာဆရာနာရှင်စနစ်ကိုအလိုမရှိကြောင်းရရနည်းနဲ့တောက်ကြားသပိတ်တွေကိုဆက်လက်ပြုလုပ်နေပါတယ်။တစ်ဖက်မှာလည်းမတ်လ17ရက်နေ့ကစပြီးဖားကတ်မြို့နယ်အတွင်းမှာအာဏာသိမ်းစစ်တပ်နဲ့ KIA တို့ရဲ့စစ်ပွဲတွေဖြစ်ပွားခဲ့ပြီးကချင်ပြည်နယ်အတွင်းစစ်ပွဲတွေကဇက်တိုက်ဆိုသလိုဖြစ်လာပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့နဲ့တပ်ကြားကတိုက်ပွဲတွေဟာကချင်ပြည်နယ်တခုထဲမှာဖြစ်နေတာတော့မဟုတ်ပါဘူး။ကရင်ပြည်နယ်မှာလည်းပြည်သူတွေဘက်ကရည်တည်မယ်လို့အကြေညာထားတဲ့ KNU နဲ့စစ်တပ်တို့တိုက်ပွဲတွေဖြစ်ပွားနေပါတယ်။ KNU ဘက်ကတော့သူတို့ထိန်းချုပ်နယ်မြေတွင်းမှာစစ်ရေးအရခိုလုံဝင်ပေးထားသူယာနဲ့ချီပြီးလက်ခံပေးထားပါတယ်။ဒေါ်လပန်ခေါင်းနှံနေထိုင်တဲ့ဂွေထော်ကျေးရွာနဲ့ခွနမိုင်လောက်တာဝေးတဲ့ပစိဆွတ်ကျေးရွာမှာလည်းတနက်တန်တွေကအဆက်မပြတ်ကြားနေရပြီးမလုံခြုံတော့တာကြောင့်တရွာလုံးထွက်ပြေးလာခဲ့ရပါတယ်။ပစိဆုဒေတာခန်ဥပရဏန်က
ကျွန်တော်ကိုဒီကနေ့ကကြောင်းလာချက်မနေတဲ့ဒီကြောင်းကအိရှာထလာနေတာပေါ့
။အာတနတ်တန်ကြားရတာနဲ့အိရခင်းတွေကောက်ခံပြီးတော်တယ်ပြေးရတာပေါ့။ညတော့တော်တယ်မှာပဲအိတ်လိုက်တယ်။အဲမနဲ့ရောက်တော့ရွာပစ္စည်းတွေထုတ်ပြီး
ငိုင်ငါဆေးရောင်းခိုင်း
တော်တယ်ဒီတိုင်းပြစ်ထားခဲ့တာပေါ့။အဲ့ဒါမှလည်းနေလို့မရတော့ဘူးဆိုတော့တံဖဲပဲမြေဆုံတဲ့လမ်းလျှောက်ပြီးဆင်းသွားတယ်ဆင်းသွားခဲ့တာအာလမ်းမှာဆစ်ဆေးတာတော့မရှိဘူးအဲဒါပေမဲ့တို့စခန်းတွေပဲဆိုတော့ကြောက်လို့ပုံပြီးသွားခဲ့ရတယ်နဲ့နှစ်နာရီဝန်းကျင်လောက်သွားခဲ့ရတာအစားဖြစ်၃ကတော့တောင်ညာလုံးနေတာပဲအာပြန်လာတော့ရေချိုးရတာတချို့ဆိုရေတောင်မချိုးရသေးဘူးအတန်ကြားတာနဲ့သမင်းတောင်မချက်စားရသေးဘူးပြေးရတာပဲတရွာလုံးအတူတူပြေးခဲ့ရတာ
တကယ်တော့ဥပရဏန်တို့ဟာနေမြေငိမ့်ချမ်းမယ်ထင်ပြီးတော့စစ်ပေးဆောင်စခန်းတွေကနေနေရက်ကိုပြန်နေခဲ့ကြတဲ့သူတွေဖြစ်ပါတယ်။2018မှာတိုက်ပွဲတွေကြောင့်အခုသူတို့လာနေနေတဲ့စိန့်ဂျိုဆက်စခန်းမှာပဲ လာပြီးတော့စစ်ပေးဆောင်နေခဲ့ပူပါတယ်။အဲ့နောက်မှာတော့သူတို့ရဲ့ဇာတိရွာကိုပြန်နေပြီးတော့တောင်ရလောက်ကိုင်းစားတောက်နေတာအချိန်နှစ်နှစ်တောင်မပြေသေးပါဘူး။စစ်ဖြစ်လာတဲ့အချိန်ကျေးရွာပြည်သူတွေထဲမှာခလေးနဲ့တကြီးရွယ်ဦးတွေအများပြားပါဝင်ပြီးတညတာတော်ထဲမှာခက်ခက်ခဲခဲနေခဲ့ရတယ်လို့တပောင်ရန်ကျေးရွာကစစ်ဆောင်လာသူဦးဆောင်ငိုင်းကပြောပါတယ်။အခုလိုခဏခဏထွက်ပြေးတင်းချောင်လာရတာတွေကြောင့်ပြည်သူတွေအနေနဲ့မျောလင်းချက်ကင်းမဲ့နေပြီလို့လဲဆိုပါတယ်
ကျွန်တော်တို့လည်းခဏခဏဖြစ်ဖြစ်တဲ့ဆိုတော့ဒါပြည်သူလို့ထွက်သွားတော့ဒါမျောလင်းချက်တိမရှိတဲ့အရာတစ်ခုပေါ်တော့ဒါဖြစ်ဖြစ်တစ်ခုဖြစ်ပါတယ်ဆိုတော့ဒါခဏပြောလို့ကျွန်တော်တို့စစ်ဆိုတာအခုလိုကျွန်တော်ပြည်သူဒုက္ခရောက်တော့တော်တော်များပေါ့ဒါပြည်သူတွေကိုအာပြောမလဲဒုက္ခပေးတဲ့ဟာသမျိုးတတ်တတ်
ခွေထော်နဲ့ပစိစို့အပါဝင်အင်ကျန်းရံမြို့နယ်အတွင်းကရွာပေါင်း၈ရွာလောက်ကစစ်ပေးဆောင်1900ကျော်ဟာမြကြီးနားမြို့စစ်ဆောင်စခန်းတစ်ခုမှာနေနေရပါတယ်။စစ်ဆောင်စခန်းတာဝန်ခံဆရာခွန်းအောင်က
မြကြီးနားတဝိုက်ကလူတွေကိုယ့်ရဲ့စားဖို့တောက်ဖို့ဆိုပြီးတော့မှပြင်ဆင်ထားတဲ့အရာတွေကိုစားနေရှိရင်ဘောတပိုင်းတော့လာလို့တယ်စသည်ဖြင့်ပေါ့လေ။ဟိုတငင်ချင်းတယောက်ကမြင်မလို့ချင်ဘူးလား။ဒီမှာလဲလူမယ်ကျွန်တော်လဲလူမယ်ဆိုပြီးတော့မှအဲဘောကိုရဲ့အဲတွေ့ချင်းညီတော်ရဲ့ခုလိုမျိုးသိချောင်းလာမှာအကဲခဲရှိနေတဲ့ဟာကိုဝိုင်းဝန်းဖြည့်ရှင်းတယ်လို့ကျွန်တော်အဲ့လိုယူဆတယ်။အခုကြံတဲ့ဒီအခြေခံလိုအပ်ချက်ဟိုရေမီးအဲကိစ္စတွေကတော့ပတ်နိုင်တယ်လို့အဝန်ကျင်ကအဲအလို့ရှင်နေဝိုင်းဝန်းကိုညီတယ်နဲ့ကျွန်တော်ဖြည့်ရှင်းဖို့လုပ်နေကြတာပေါ့လေ
။ဒေါ်လဘန်ခွန်နန်တယောက်ကတော့အင်ပြန်နိုင်မှုစိုးရိမ်မကင်းဖြစ်နေရပါတယ်
။ရနဆန်နေဆာချွတ်မှန်ကြောင့်အကျုံဥဝရှိတယ်လာမနာကိုင်းညင်းချန်ဝအီကရဲ့စုံစားကိုင်းပြောဝ
ါအခုလိုသာဖြစ်နေရင်မပြန်လို့တကယ်ငင်းချမ်းပြီဆိုမှပြန်မယ်။စစ်ဆိုတာကြားလာနဲ့ငင်းချမ်းကျင်တာပေါ့။သူအချင်းချင်းအကြမ်းဖက်နေအောင်ဘယ်မှမလုပ်ချင်ဘူးလေအခုကလုံခြုံလားဆိုတော့ဒီမှာလည်းမလုံခြုံဘူးဒါပေမဲ့အများနဲ့အတူနေတယ်ဆိုတော့ဖြစ်လာရင်ကိုတယောက်တည်းမဟုတ်တော့ဘူးဆိုတာတွေးမိတယ်ဟိုမှာလည်းကြိတ်ခတ်လို့ပြေးလာရတယ်အခုဒီမှာလည်းဘယ်ချိန်ထဖြစ်မလဲဆိုတာအငြင်းစိတ်ထဲမှာရှိနေရတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ရှင်းရမယ်လို့ဂျိုးအတန်ဖွင့်ထားတဲ့ကောင်ပြောလင်းပါတယ်ဒိုတာပတ်စင်အတန်းလွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒိုတာ Facebook စာမျက်နှာ SoundCloud YouTube အန်ဂျူနောကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ video အစီအစဉ်မှာလည်းစနေနေ့9နာရီကနေ10နာရီအထိနဲ့စနေနေ့မနက်6နာရီကနေ9နာရီအထိမှလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသားလန်တယုံနဲ့ဆွေဇလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation ရှိဖို့တဲ့တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။နောက်ပတ်စဉ်မှာလည်းဆက်မြောနားဆင်ကြဖို့ပြီးဆုံးချင်ပါတယ်။ဒီအတိုင်းဒီလိုနားဆင်နေတဲ့အတွက်ကျေးဇူးအချီးကျေးရှိပါတယ်ရှင
်။စနေညအတွက်ပတ်စဉ်ကဏ္ဍတွေကိုနားဆင်ကြလို့ပြီးမှာတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်ခင်ဗျာ။မနက်ခင်းမှာဒီကနေ့မလ29ရက်နေ့မှာတမတော်နေခန္ဓာကျင်းပတဲ့နေ့မှာပဲနိုင်ငံတော်စစ်အာဏာသိမ်းမှုကိုစန့်ကျင်ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲမှုတွေပြုလုပ်ခဲ့တဲ့အတွက်ဒီနေ့တည့်ရက်ထဲမှာတင်ညနေဆောင်ထိလူ90တဲ့မင်းနဲ့တင်ဆုံးခဲ့ပြီးဖြစ်ပါတယ်အခုချိန်ထိနောက်ဆုံးရရှိထားတဲ့စီးရင်တွေအရရန်ကုန်တိုင်းဒလားမြို့နယ်တစ်ခုထဲမှာမနေ့ညကတင်ဆုံးတာအပါအဝင်တင်ဆုံးသူ12ဦးရှိပါတယ်မန္တလေးမြို့တစ်မြို့ထဲမှာဒီကနေ့လူ10ဦးတဲ့မင်းနဲ့တင်ဆုံးခဲ့သလိုပြည်ဦးလယ်မှာတင်ဆုံးသူ9ဦးတဲ့မင်းနဲ့မိထီလာမှာ4ဦးတဲ့မင်းနဲ့ကိုကူမှာ3ဦးရန်ကုန်အင်းစိန်မှာ3ဦးတဲ့မင်းနဲ့ရန်ကုန်တိုင်းအတွင်းကတခြားမြို့တွေမှာလည်းတည်ဆုံးသူတွေအများပြားရှိခဲ့ပါတယ်။ဒါပြင်မိုးကုတ်မှာ2ဦးတဲ့မင်းနဲ့ပသိမ်မှာ2ဦးတဲ့မင်းနဲ့ကျောက်ပတောင်းမှာ2ဦးတဲ့မင်းနဲ့နိုင်ငံတော်ကမြို့နယ်ပေါင်းအနည်းဆုံး23မြို့နယ်မှာတည်ဆုံးသူတွေရှိနေပါတယ်။တည်ဆုံးသူတွေရဲ့အသက်မပြည့်သေးတဲ့13နှစ်14နှစ်အရွယ်လူငယ်တွေပါပါဝင်နေပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုနိုင်ငံတော်ကန့်ကွက်ဆန္ဒပြနေကြပေမဲ့ဒီကနေ့နေပြည်တော်မှာ86ကြိမ်မြောက်တပ်မတော်နေအခမ်းအနားကိုကျင်းပခဲ့ပါတယ်။ဒီကနေ့အခမ်းအနားကိုအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလည်းတက်ရောက်အမှာစကားပြောကြားခဲ့တာမှာအာဏာသိမ်းပြီးပထမဆုံးအကြိမ်သူပြောခဲ့တဲ့မင်းကွန်းနဲ့အလားတူတဲ့မင်းကွန်းကိုပြောကြားခဲ့တာမှာ2020ရွက်ောက်ပွဲမဲမတမာမှုရှိခဲ့တဲ့ကိစ္စကိုထပ်မံထည့်သွင်းပြောဆိုခဲ့တယ်လို့ရွက်ောက်ပွဲကျင်းပပြီမယ်လို့ပြောဆိုခဲ့တယ်မဲ့ဘယ်တော့ကျင်းပပြီမယ်ဆိုတဲ့ရက်ကိုတော့ထည့်သွင်းပြောဆိုခဲ့ခြင်းမရှိပါဘူး။လက်နက်ကင်တပ်ဖွဲ့တွေကကြီးစံစစ်တွေရဘာကြီးစံတွေမြေယိုပုံတွေနဲ့အကြမ်းဖက်ဖြိုခွဲမှုတွေဖြစ်ပေါ်နေတဲ့တချိန်တည်းမှာပဲဒီကနေ့ရန်ကုန်မြို့မှာရှိတဲ့အမေရိကန်စင်တာလဲတနက်ကြီးစံထိမှန်ခဲ့ကြောင်းအမေရိကန်တန်ရုံဝန်ထမ်းတူက VOE ကိုအတည်ပြုပြောဆိုပါတယ်။စနေညဗီအိုအီမြန်မာပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOE စီစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။ ပြည်ထောင်စုမှန်းတဲ့ကွာမြန်မာနိုင်ငံသူနိုင်ငံသားအလုံးဘေးအန္တရာယ်အပေါင်းကင်းဝေးနိုင်ကြပါစေလိုရာပန်းနိုင်ကိုအမြန်ဆုံးစုခုနိုင်ကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ကျွန်တော်ဇော်ဝင်လိုက်ပါThis program